ယောဂီအပေါင်းတို့ကောင်းတို့ယခုချိန်ခါမှာစာပြီးသစ္စာတရားလို့ပိတရားမြတ်လာကြရမှာဖြစ်ပါတယ်ဒီနေ့1368ခုနှစ်တပေါင်းလာစား5ရက်နေ့ဧရာဝတီတိုင်းမြောင်းမြမြို့မြို့မကျောင်းတိုင်းမကုံဝိပဿနာတရားစင်နဲ့လောကစင်ပြန်ပွားရေးဖွဲ့ခွဲအမှတ်26ရက်တရားဌာနဖြစ်တဲ့ဒီရေဓမ္မယုံကြည်မှာကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာ9ရက်တရားစခန်းပေါ်ကြီးမှာတရားဝင်ရောက်အားထုတ်ကြတဲ့သံဃာတော်များသီလရှင်များယောဂီတော်စင်ပုဂ္ဂိုလ်ပေါင်းတို့အားမပင်မပန်းချမ်းသာစွာဖြင့်တရားဓမ္မရှုမှတ်သုံးသပ်နိုင်ကြဖို့ရည်မှန်းပြီးတော့အာယုဇောအာဟာရများဆက်ကလူတန်းကြတဲ့လူရှင်ပုဂ္ဂိုလ်များမှမြောင်းမြမြို့မှရွှေလာမင်းသင်္ကန်းတပ်ရှင်ညာကနေပြီးတော့ဥခိုင်ခတ်တော်စောရင်မိဘနှစ်ပါးကိုရည်စိုးပြီးတော့ဆက်ကလူတန်းကြတာဖြစ်ပါတယ်နေသောအာဟာရများကိုမြောင်းမြမြို့၁၁လမ်းမှကိုတင်ဝမှုထား၍ဒေါနုနုကြီးမောင်းဖြစ်တဲ့ကိုတင်ဝမကျင်းဆံမိသားစုတို့ကဆက်ကလူတန်းကြတာဖြစ်ပါတယ်အချို့ဘွဲအဟာရများဆက်ကထူထမ်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာဥထိန်ကျော်ဒေါခင်ရှင်မိသားစုဥထိန်ကျော်ဒေါခင်ရှင်တို့ကိုရည်စူးပြီးတော့ကြံရည်သူမိသားစုများကဆက်ကထူထမ်းကြတာဖြစ်ပါလေ။ညနေကျော်ယမကာများဆက်ကထူထမ်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာဥစိန်လိုင်ဒေါဆန်းမိသားစုဥပချိုလန်းမြောင်းမြမျိုးတို့ကနေပြီးတော့ဆက်ကလူတန်းကြတာဖြစ်ပါတယ်ယခုလိုဆက်ကလူတန်းကြတဲ့လူရှင်ပုဂ္ဂိုလ်များနေတဲ့ကဝအားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့ဟာဘုန်းကြီးများအနေနဲ့ယေရှုပြုနေကြဖြစ်တဲ့သစ္စာတရားလုံးပိတရားများဆက်လက်ပြီးတော့ယေရှုပြုပြမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြေမွန်စီတော်ကြောင့်တော်မှာတရေသောတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောနာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမညံသကရာဂမိမညံနာဂမိမညံအရဟတမညံများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမညံများရနိုင်ကြပါစေသကရာဂမိမညံများရနိုင်ကြပါစေအနာဂမိမညံများရနိုင်ကြပါစေအရဟတမညံများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ခွန်ကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့အလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့ယခုလိုသစ္စာတရားများလာကြခြင်းသစ္စာလုံးများထုတ်ခြင်းဆိုတဲ့ခွန်ကြီးများရနိုင်ခြင်းသည်မြတ်စွာဘုရားသာသနာတော်နဲ့တွေ့ရကြုံရလို့သာဒီခွင့်ရရနေကြတာပါမဟုတ်ဘူးလားဟုတ်လားဟုတ်ပါဘူးမြတ်စွာဘုရားသာသနာတော်နဲ့သာမတွေ့ဘူးဆိုရင်သစ္စာတရားနာကြားနိုင်တဲ့ခွင့်ရကိုရရှိပါမရပါဘူးသစ္စာလုံးအားထုတ်နိုင်တဲ့ခွင့်ရကိုရရှိကြပါမလားမရပါဘူးဒါကြောင့်မိမိတို့ယခုလိုသစ္စာတရားနာကြားသစ္စာလုံးအားထုတ်နေကြတဲ့အခွင့်ရကြီးဟာမြတ်စွာဘုရားသာသနာတော်မြတ်ကြီးနဲ့တွေ့ရကြုံရလို့သာဒီခွင့်ရကြီးရနေတာပဲလို့ဒီလိုစိတ်ထဲမှာသဘောပေါက်ပြီးတော့သာသနာတော်မြတ်ကြီးရဲ့တည်ရှိနေမှုကိုဝမ်းမြောက်ဝမ်းသာစွာဖြင့်ကျေးဇူးတင်ဖို့မလိုဘူးလားလို့လားဒီတော့မြတ်စွာဘုရားတခင်ကတော်မြတ်ကြီးရဲ့သာသနာတော်မြတ်ဘယ်တော့လာစပြီးတော့ကမ္ဘာလောကကြီးမှာပွဲတော်ပေါ်ပေါက်တော်မူလာခဲ့တယ်ဆိုရင်လွန်ခဲ့သောနှစ်ပေါင်း1500ကျော်ကပေါ်လာခဲ့တာနော်အဲဒီတော့သာသနာတော်နှစ်အနေနဲ့ယနေ့တက္ကရာကိုကြည့်မယ်ဆိုရင်1500နဲ့ဘယ်လောက်ဆုံးနေတော့50 1550အဲဒီ1550ရေတွက်တာဘယ်ချိန်ကစရေတွက်တယ်လဲဆိုတော့မြတ်စွာဘုရားပြိဋိပတ်ဆံပြီးတော့ပရမတ်တန်ခါရနာဘွဲကြီးဆင်ရွက်ကျင်းပါတဲ့အချိန်ကစပြီးတော့ရည်တက်တာပါနော် ပရမသံဃာရဲ့နာဘွဲကြီးဆင်ွယ်ကျင်းပပြီးတဲ့အချိန်ကစပြီးတော့ရည်ရွယ်တာပါ။အဲဒီတော့ပရမသံဃာရဲ့နာဘွဲဆင်ွယ်ကျင်းပတာကဘယ်တော့ကကျင်းပတော့ဆိုတော့ရသဗျာပရိနိဗ္ဗာန်စံပြီးတော့မှကျင်းပရသဗျာပရိနိဗ္ဗာန်စံတာကမာသကရေတရားနဲ့နော်48ခုနဲ့ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားပွင့်တာကမာသကရေတရားပေါင်းပါလားတရားပေါင်းလိုက်မှ45ထည့်ပေါင်းလိုက်တော့ဘယ်လောက်ဖြစ်တော့48တရား48အဲ့ဒါတော့လုံးလေတော့နော်မြတ်စွာဘုရားပရိနိဗ္ဗာန်စတဲ့အချိန်ဟာမဟာသကရေအနေနဲ့ပြောမယ်ဆိုရင်သကရေတရားနဲ့48အဲ့ဒီအချိန်မှာမြတ်စွာဘုရားပရိနိဗ္ဗာန်ဆန္တော်မူပါတယ်ပရိနိဗ္ဗာန်ဆန္တော်မူပြီးသွားတဲ့အချိန်မှာသံဃာယနာပွဲမှာပရမသံဃာယနာပွဲဆင်နွှဲကျင်းပကြတဲ့အရှင်မဂ္ဂတပမှုပြုတဲ့သံဃာတော်ရှင်မြတ်ကြီးကသာသနာတော်ကိုတိကလေးစရည်တွဲပြီးတော့သာသနာတော်သက်ကလေးကိုမှတ်လွတ်လွယ်အောင်သာသနာတော်သက်ကလေးနဲ့သူတို့ဒေသသက်ကလေးတူညီအောင်ဆိုပြီးတော့အဲ့ဒီမဟာသက်ကရေတရားနဲ့48ခုနှစ်ကိုဖြိုပလိုက်ပယ်ဖြတ်ပလိုက်ပယ်ဖြတ်ပြီးတော့တိတ်ကနေစပြီးတော့ရည်တွဲလိုက်အဲ့ဒီတော့ရည်တွဲလိုက်တဲ့အခါကျတော့မဟာသက်ကရေကလည်းပဲနံပါတ်1ပြန်ဖြစ်သွားသာသနာတော်နှစ်ကလည်းနံပါတ်1ပြန်ဖြစ်သွားအဲ့ဒီကနေစပြီးတော့ရည်တွဲလိုက်တာယနေ့ဆိုရင်နှစ်ပေါင်း1550ပဲရှိဘုရားရှိသွားလားဘုရားရှင်ကရမြတ်ကြီးပွင့်ထွန်းတော်မူခဲ့တဲ့45နှစ်ပါထည့်ပြီးတော့ပေါင်းမယ်ဆိုရင်ဘယ်လောက်ဖြစ်95နှစ်เนาะအဲ့ဒီတော့နှစ်ပေါင်းလုံခဲ့တဲ့နှစ်ပေါင်း1595နှစ်အချိန်ကာလတုန်းကမြတ်စွာဘုရားသာသနာတော်စတင်ပြီးတော့ပွင့်ထွန်းတော်မူလာခဲ့တာပါဒီလိုမှတ်ရမယ်เนาะအဲ့တော့သာသနာသက်ကလေး1550ရှိပေမဲ့ဘုရားစပွင့်တဲ့နှစ်ကိုပေါင်းပြီးတော့ကြည့်မယ်ဆိုရင်1500နဲ့ဘယ်လောက်ရှိတော့95နှစ်ရှိတော့ပါပြီ။အဲ့ဒီလိုလွန်ခဲ့တဲ့1595နှစ်တုန်းကပွင့်ထွန်းတော်မူလာခဲ့တဲ့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးယနေ့အချိန်အခါမှာမပြောင်းမပြက်ပဲနဲ့နေလိုလားလို့ဆက်လက်ပြီးတော့ထုံးလေးတောက်ပနေတာဘာကြောင့်ဘလို့ကြောင့်အဲ့ဒီလိုထုံးလေးတောက်ပနေတယ်လဲဆိုတဲ့အကြောင်းတရားကလေးတွေလည်းပဲဘုန်းကြီးတို့ပြိဿတွေနည်းနည်းသိထားဖို့လိုတာပေါ့နော်အဲ့ဒီလိုသိထားတော့မှဟောဒီသာသနာတော်မြတ်ကြီးဟောဒီတော့မပြောင်းမပြက်အောင်ထိမ့်သိဆောက်ရှောက်ခဲ့တာဘလူတွေကထိမ့်သိဆောက်ရှောက်ခဲ့တယ်ဆိုတဲ့အဖြေတကုရသွားရင်အဲ့ဒီထိမ့်သိဆောက်ရှောက်လာခဲ့တဲ့ပုံကိုယ်တွေကိုကျေးဇူးမတရားဘူးလားတရားမှလားအဲ့ဒီတော့မြတ်စွာဘုရားတခင်ကရောမြတ်ကြီးတဲ့45နှစ်45ပါးတရေတော်တော်မူပြီးတဲ့အခါမှာအခုနပြောကြတဲ့မဟာသက်ရိတရားနဲ့48ခုနှစ်မှာမန္တာမင်းတို့ရဲ့အင်ကြီးဥယျာဉ်မှာကြောက်မြောင်ဆောင်ပေါ်မှာမြောက်သူဥပေါင်းတဲ့ပြီးတော့ပရိနိဗ္ဗာန်ဆန္တော်မူခဲ့ပါတယ်အဲ့ဒီတော့ပရိနိဗ္ဗာန်ဆန္တော်မူခဲ့တဲ့အချိန်အခါမှာအဲ့ဒီအချိန်ကမြတ်စွာဘုရားရဲ့တပည့်ကြီးတွေထဲမှာအတော်များများဟာပရိနိဗ္ဗာန်ဆံသွားခဲ့ကြပါပြီ။အရှင်သာရိပုတ္တရာကြီးမရှိတော့ဘူး။အရှင်မောင်မောက်လာလို့မရှိတော့ဘူးနော်။အရှင်ကုဋေညာတို့လည်းမရှိတော့ဘူး။အဲ့ဒီအချိန်မှာဘလူကအကြီးဆုံးအဖြစ်နဲ့တည်ရှိနေတယ်လဲဆိုတော့အရှင်မဟာကတ္တပမထေရမြတ်ကြီးတဲ့ဘလူကအကြီးဆုံးပါလေ။အရှင်မဟာကတ္တပမထေရမြတ်ကြီးကဘုရားရှင်ကရောမြတ်ကြီးရဲ့တပည့်တွေထဲမှာအကြီးဆုံးအဖြစ်နဲ့ကျန်ရှိနေတယ်။အဲဒီတော့ကျန်ရှိနေတဲ့ရှင်မဂ္ဂသမပရိမြတ်ကြီးဟာမြတ်စွာဘုရားသခင်ကရောမြတ်ကြီးပရိနိဗ္ဗာန်ဆန္ဒမှုတဲ့အချိန်ခါမှာပရိနိဗ္ဗာန်ဆန္ဒတဲ့နေရာမှာအရှင်မဂ္ဂသမကြီးမထေရမြတ်ကြီးရှိတော်မမူပါဘူး။ဒေသစာရိတ္ထီကြွားချီတော်မူရင်းနဲ့ဩမြတ်စွာဘုရားမလာမင်းတို့ရဲ့အရင်ဥယျာဉ်မှာပရိနိဗ္ဗာန်ဆံမယ်လို့တရေကြလျင်ကြားခြင်းနောက်ပါတန်ခါပရိသတ်900နဲ့အတူပ ပါဝါမြုပ်ကနေပြီးတော့ကိုသိဏယုံမြုပ်ကိုအလေးအမြန်မကြွားဘူးလားကြွားပ
ါ
ပါဗျာကြွားပြီမဲ့တက်တော်ကမမိလိုက်ပါဘူးနော်တက်တော်ကမမိလိုက်ဘူးအရှင်မဂ္ဂသမမထေရကြီးကိုသိဏယုံမရောက်ခင်မှာပဲမြတ်စွာဘုရားကပြိဋိဘံဆန်းနေနေပြီအဲဒီလိုပြိဋိဘံဆန်းတဲ့အခါကျတော့ပြိဋိဘံဆန်းတဲ့အချိန်မှာနတ်ပြည်မှာရှိတာရှိကြတဲ့နတ်သားတွေကမြတ်စွာဘုရားရဲ့အလောင်းတော်ကိုနတ်ပြည်မှာရှိတဲ့မန္တာရဝလို့ခေါ်တဲ့နတ်ပန်းကြီးတွေယူလာပြီးတော့မြတ်စွာဘုရားရဲ့အလောင်းတော်လာပူဇော်ကြ။ကောင်းကင်ကနေပြီးတော့မန္တာရဝနတ်ပန်းကြီးတွေချဲချကြအများကြီးပဲ။အဲ့ဒီနတ်ပန်းကြီးတွေကလည်းပဲပန်းမွေတစ်ခုတစ်ခုကအကြီးကြီးတွေပဲဘလောက်တော့ကြည်တယ်လဲဆိုရင်ဘောင်ကြီးတို့စာထဲမှာတော့ဒီကြမပါဘူးခံပန်းကြီးအားဖြင့်တော့ရတ်တော်ဝိုင်းသာသာတော့ဖြစ်ပါလိမ့်မယ်။ဘာဖြစ်လို့လဲမေးတဲ့အခါကျတော့အဲ့ဒီမြတ်စွာဘုရားလောင်းတော်မှာလာရောက်ပြီးတော့ပူဇော်ကြတယ်။အဲ့ဒီနတ်ပန်းကြီးတွေကတခုကိုယူပြီးတော့ပရပိုက်တယောက်ဟာနေဘူးကျဲကျဲကြီးထဲမှာကောင်းမောကနေမုန်းပြီးတော့ကိုသိဏယုံကနေထွက်သွားတာ။အဲ့ဒီတော့သီလောက်မကြည့်ရင်တော့မှရတ်တော်တဲ့တော့နည်းနည်းကြည့်လိုက်မယ်လို့ထင်ပါတယ်။အဲ့ဒီမန္တရဝနမန်းကြီးကိုတဲ့ဆောင်းပြီးတော့ပြပိုက်တယောက်ကထွက်သွားကိုသိဏယုံကနေပြီးတော့ပါဝါမျိုးဘက်ကိုသွားအရှင်ဘဂဝါမရိမဲကြီးနဲ့သံဃာတော်၅ရာကပါဝါမျိုးကနေပြီးတော့ကိုသိဏယုံမျိုးကိုအလားလမ်းကြီးမှာသွားပြီးတော့ရင်ဆိုင်မတွေ့ဘူးလားတွေ့အဲ့ဒီတော့ဒီတော့ခလန္နာကလမ်းပြီးတော့တွေ့လိုက်ရင်ပဲအရှင်မဂ္ဂသမပရိသေကြီးကသဘောပေါက်တယ်။ဩမြတ်စွာဘုရားတော်ပရိနိဗ္ဗာန်စတော်မူသွားပါပြီ။သဘောပေါက်။အဲဒီလိုသဘောပေါက်တဲ့အတွက်အကယ်၍သာမသိလားမသိပါသာကိုသိဏယုံမျိုးကိုဒီတိုင်းသွားလိုက်မယ်ဆိုရင်သူ့နောက်မှာပါလာတဲ့ပရိသတ်တွေထဲမှာကလည်းပဲယဟန္တာပုဂ္ဂိုလ်များဘာသလိုနာဂပုဂ္ဂိုလ်များဘာသလိုသောတာပန်တို့သကရာဂံတို့ပုထုဇဉ်တို့ဒီလိုပုဂ္ဂိုလ်များလည်းမပါဘူးလားပါအဲဒီလိုပုဂ္ဂိုလ်များပါတော့သောတာပန်တို့ပုရုဇေတို့ဆိုတာဒေါသကိလေသာပယ်ထားရသေးတဲ့ပုဂ္ဂိုလ်များမဟုတ်တဲ့အတွက်ဝမ်းနေစရာရှိရင်သူတို့ကဝမ်းနေကြသေးတာကိုနော်အဲဒီတော့ဒီတိုင်းသာကိုသိဏယုံသွားရင်ဟိုကြမြတ်စွာဘုရားပရိနိဗ္ဗာန်ဆန်တဲ့အလောင်းတော်ပဲပြည့်တွေ့လိုက်ရလို့ရှိရင်ချုံဝဲချငိုကြမယ်ဆိုရင်လူမျိုးလုံးမကောင်းပါဘူးလေငိုစရာရှိဒီနေရာမှာပဲငိုပါစီတော့ဆိုပြီးတော့တဲ့ပေရင်အောက်ကနေအဲ့ဒီပြပိုက်ကိုစောင့်ပြပိုက်လေးရောက်လာတော့မြတ်စွာဘုရားကမေးတယ်အတိတ်ကလာတော့အာကိုသိဏယုံကလာတာတို့ရဲ့ဆရာသခင်ဖြစ်တော်မူတဲ့မြတ်စွာဘုရားတတ်တော်ကျမ်းကျမ်းမှာမှာရှိပါရဲ့လားသိတော့သိတယ်နော်သိရတာနဲ့ပြည့်ရတဲ့မေးလိုက်အဲ့ဒီလိုမေးလိုက်တဲ့အခါကျတော့ပြပိုက်ကြီးကပြောတယ်အရှင်ဘုရားတဲ့အရှင်ဘုရားတို့ရဲ့ဆရာဖြစ်တဲ့ဂေါရမဘုရားကတော့ပြိဋိဘံဆံသွားပါပြီတဲ့မဖြစ်ဘူးလားဖြစ်လားပြိဋိဘံဆံသွားပြီဆိုတဲ့တဲ့လေကြားရောအရှင်ဘဂဝါတမပြိဋိမြတ်ကြီးရဲ့နောက်တော်ဘာမပါတဲ့ဘုရုဇေယဟန်တွေသောတာပန်ယဟန်တွေတခါတည်းမြေပြင်မှာလူလှိမ့်ပြီးတော့ချုံဝဲချငိုကြတာပေါ့လေနော်အဲဒီလိုငိုတဲ့အချိန်မှာပြတ္တနာတကုကဘာပေါ်လာတယ်လဲလို့ဆိုတော့အရိပရိသတ်ထဲမှာသူပတ္တလို့ခေါ်တဲ့ယဟန်ကြီးတစ်ပါးရှိတယ်။အရိယဟန်ကသူကတောတဲ့ယဟန်။တခြားသောကာလတုန်းကလူဘဝပိုင်းတော်ကြာဇနီးနေတဲ့ကသာကလေးနှစ်ယောက်။သာကလေးတွေကသင်္ကန်းစီခွင်ရေးစီသူကယဟန်ဝဲ။နော်။သူတို့နေရသူတို့မြို့ရွာကိုမြတ်စွာဘုရားကြွမယ်ဆိုတဲ့သတင်းကြားတော့အရိလူဘဝရဲ့ယဟန်ကြီးကဝမ်းမြောက်ဝမ်းသာစွာနဲ့မြတ်စွာဘုရားကိုဆုံးလေကတ်ချင်လုံးလို့သူကိုယ်ရဲ့ရွာနဲ့လှဲ့ပြီးတော့ဆွမ်းဆန်တယ်အလိုမခံဘူးလားခံလားဆန်လို့ပဲလို့စတဲ့ဖြစ်ပေါ့နော်အဲဒီလိုသူသားကလေးတွေကထမ်းသူကရှိကလေးလိုက်ပြောလိုက်လူခံလိုက်လူခံပြီးတော့စုမြတ်စွာဘုရားကြွလာတဲ့အခါကျတော့ကိုယ်တိုင်မဲ့တခါတဲ့ကိုကြီးတွေယူအဲဒီတည်းမှာချက်ပြုတ်မြတ်စွာဘုရားနဲ့သံဃာတော်တွေကြွလာတဲ့အခါကျတော့မြတ်စွာဘုရားကိုသွားလျှောက်တယ်ရှင်ဘုရားအရှင်မြတ်နဲ့တန်ခါတော်တွေကိုတပည့်တော်ဆုံးကတ်ခြင်းလို့ဟောဒီမှာ ချဲ့ပြုတ်ထားပါတယ်တပည့်တော်ရလူတန်းတော်လက်ခံတော်မူပါလို့သွားပြီးတော့ဆောက်ထားပါတယ်အဲဒီလိုဆောက်ထားတဲ့အခါကျတော့ဝီရီတော်တို့ရဲ့ထောင်းတဲ့စင်လာအယနော်တန်ခါတော်ရှင်မြတ်တွေဟာကိုယ်တိုင်ကောင်းပြီးတော့ကိုယ်တိုင်ချဲ့ရတဲ့ထုံးစံမရှိဘူးတဲ့နော်ချက်ပြီးသားဖြစ်တဲ့အကျက်ကိုပဲအလိုခံဝင်ရှိတယ်အစဲကိုလူကံပဲဆိုရင်လည်းကိုယ်တိုင်လူမခံရဘူးတရားဓမ္မတွေကလူခံပေးရတယ်မိမိကနေပြီးတော့မြိုတဲ့ရွာလေးကြွားချင်ကြွားဖို့ဒါပေမဲ့ကိုထီးလေးရောက်ခိုင်တာပြေတာကတော့တရားဓမ္မတွေဒါပဲလုပ်ရတယ်တရားတော်ရှင်မြတ်တွေကိုယ်တိုင်လုပ်လို့မရဘူးအခုနောက်သုဘဒယဟန်ကြီးကကိုယ်တိုင်ဆောင်ရွက်တယ်ကိုယ်တိုင်လုပ်တယ်ချက်တဲ့အခါကျတော့လည်းကိုယ်တိုင်ချက်တယ်အဲ့ဒီဆုံးနေဆုံးရင်းနေဖို့ဝိနည်းဒေသနာတော်လိုရတရားတော်ရှင်မြတ်တွေမဖုံးပေးကောင်းပါဘူးတဲ့ဖုံးပေးမယ်ဆိုရင်အဘတ်သိမ့်ပါလေတဲ့နော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားကအဲ့ဒီဆွမ်းနေဆွမ်းရည်တွေဖုံးပေးရလားဖုံးပေးပါဘူးသူလည်းမဖုံးပေးဘူးတန်ခါတော်ရှင်မြတ်တွေကိုလည်းပဲဖုံးပေးဖို့ရန်ခွင့်ပြုရလားဖုံးပေးပြုအဲ့ဒီတော့ဖုံးပေးပြုပဲတဲ့သူကဘာပြောတော့ဆိုတော့သူပဒါတဲ့သင်ပင်နဲ့ပန်းမလှုပ်ထားတော့မှန်တယ်ဒါပေမဲ့အဲ့ဒီဆုံးနေဆုံးရင်တွေကငါပြန်နေတယ်ကွာတခါတော့ရှင်မြတ်တွေဖုံးပေးလို့မဖြစ်ဘူးဒါကြောင့်မလို့အကုန်လုံးဟိုဘက်လမ်းကြတဲ့သွားပြီးတော့တောင်ပလိုက်ချီလို့အမိတ်မရှိဘူးလားရှိအဲ့ဒီလိုရင်းရင်းသေးသေးပြောလိုက်တဲ့ဒီဘက်ကတော့သုပ္ပဒယဟန်ကြီးတန်ဝေကရသိတော့ပြောလိုက်တဲ့ဒီဘက်နော်အဲ့ဒီလိုပြောလိုက်တဲ့အခါကျတော့သုပ္ပဒယဟန်ကြီးကဒီစေရနာကိုသဘောမပေါက်ဘူးဩဂေါရမဗုဒ္ဓကတဲချုပ်ချေတာပဲတဲ့ပရိသတ်ရည်စဉ်းစားကြည့်နော်ဆရာဖြစ်တဲ့ပုဂ္ဂိုလ်ကကောင်းရာကောင်းကြောင်းကရုဏာနဲ့ဘလောက်ပဲသွန်သင်နေသွန်သင်ကြတော့လည်းပဲကျေးဇူးမတင်ပဲနဲ့အပြစ်တင်တတ်တဲ့ပုဂ္ဂိုလ်များလည်းပဲလောကမှာမရှိဘူးလားရှိအခုသမတ်တော်ရဟန်းကြီးကမြတ်စွာဘုရားအပေါ်မှာကျေးဇူးတင်လာလားအပြစ်မြင်လာလားဩကရမဘုရားတည်ပြီးတော့ချုပ်ချက်တာပဲဟိုကမလုံးနဲ့ဒီကမလုံးနဲ့အမြဲတမ်းချုပ်ချက်နေတာသူ့စိတ်ထဲမှာအဲ့ဒီကလေးကနော်စိတ်ထဲမှာအမျက်ထားလိုက်တယ်အညှိုးထားလိုက်တယ်အဲဒီလိုညှိုးထားနေတဲ့သုဘဒယဟန်ကဒီပရိသတ်ထဲမှာပါလာပါတယ်တဲ့ဖြစ်ချင်တော့ဟုတ်လားအဲဒီလိုပါလာတဲ့အခါကျတော့ကျန်တဲ့ယဟန်တွေကမြတ်စွာဘုရားပရိနိဗ္ဗာန်စံပြီးဆိုတဲ့သတင်းကြားတဲ့အခါမှာပြေးချံသွားငိုကြွေးပြီးတော့မျက်ရည်တွေကြိုင်ပြန်ကျအော်ဟစ်ပြီးတော့ငိုကြွေးကြအဲ့လိုငိုကြည့်တော့သုဘဒယဟန်ကြီးကအလံအောင်သောမာသောစိတ်ချမာပရိဒီဝိထငါရှင်တို့တဲ့တောကြသားပါတဲ့စိုးရိမ်မှုတွေပြုတ်မနေကြပါနဲ့တဲ့မငိုကြွေးကြပါနဲ့တဲ့စိုးရိမ်တော့ကားတွေလည်းရောက်မနေကြပါနဲ့တဲ့ငိုလည်းငိုမနေကြပါနဲ့တဲ့ပြောပါတော့သမောဒမယတိဏ္ဍမဟာသမဏေနာတဲ့အခုတော့ငါတို့ဟာအဲ့ဒီယဟန်ကြီးဂေါရမရဲ့လက်ကနေပြီးတော့ငါတို့ကျုပ်ပြီးလွတ်ပြီးတဲ့ဟုတ်လားယဟန်ကြီးဂေါရမရဲ့လက်ကငါတို့ကျုပ်ပြီးလွတ်ပြီးသူမရှိတော့ဘူးသူပရိနိဗ္ဗာန်ဆံသွားပြီငါတို့ကိုချုပ်ချယ်မဲ့ပုဂ္ဂိုလ်မရှိတော့ဘူးနော်သူရှိနေတယ်လို့ရှိရင်ဟိုကမလုံးနဲ့ဒီဟာမလုံးနဲ့လည်းအများနဲ့ချုပ်ချယ်နေတယ်အခုငါတို့ကိုချုပ်ချယ်မဲ့ပုဂ္ဂိုလ်မရှိတော့ဘူးသူရဲ့လက်ကငါတို့လွတ်သွားပြီငါတို့လုံးချင်တဲ့လုံးပါသမျှလွတ်လွတ်လပ်လပ်လောက်ခွင့်ရသွားပြီလို့အဲ့ဒီပရိသတ်ထဲမှာထားပြီးတော့မပြောဘူးလားပြောပါဘူးအဲ့ဒီလိုပြောတဲ့အခါကျတော့အရှင်မဂ္ဂသမမထေရကြီးကစဉ်းစားတယ်ဩမြတ်စွာဘုရားတခင်ကရမရကြီးရဲ့အလောင်းတော်မြေတော်မကြသေးဘူးမြေတော်မခသေးဘူးသာသနာအန္တရာယ်ပေးမဲ့ပုဂ္ဂိုလ်တော်လာမဲ့ပုဂ္ဂိုလ်ပေါ်နေပါပေါ့လားနော်စင်သာကြည့်ပါတော့အရှင်မဂ္ဂသမပရိမြတ်ကြီးရဲ့အတွေ့ဘလောက်မှန်တယ်လဲဆိုတာခွေးရောပရိသတ်တွေစင်သာကြည့်ဟုတ်တယ်မဟုတ်လားသာသနာတော်ကိုဖြည့်ဆည်းမဲ့ပုဂ္ဂိုလ်ပေါ်နေပါဘောလားတဲ့မဖြစ်ချေဘူးဟောဒီသာသနာတော်မြတ်ကြီးကိုမပြောင်းမပြက်အောင်မပြက်စည်းအောင်ဒါကာကွယ်ပေးမယ်လို့စိတ်ထဲမှာသတိဉာဏ်ချလိုက်တယ်အဲဒီတော့သတိဉာဏ်ချပြီးတော့ကုသိဏယုံရောက်ကိုယ်တိုင်အယုံရောက်တော့ယတ္တရဘ၃ပတ်အထိပေါ့လေပရမယတ္တရဘကရှင်မကသမမထေရမြတ်ကြီးမရောက်လို့ရောက်မလာလို့အလောင်းတော်ကိုပူဇော်ခံတယ်နောက်တော့ယတ္တရဘကအရှင်မကသမမထေရမြတ်ကြီးရောက်လာလို့ ဓာတုတေဇောဓာတ်နဲ့မိတကြောပြီးတော့အပူဇော်ခံတယ်နောက်တော့ယတ္တရပတ်ယတ္တရပတ်ခொနည်းမှာမြတ်စွာဘုရားကိုတော်ကနေပြီးတော့ကျွေးကြရည်တဲ့ဓာတ်တော်တွေကိုရှင်းပြီးတော့မဲတွေကိုဒေါနပေါန္နာကြီးကခွဲဝေပြီးတော့ပေးရနော်အားလုံးပေါင်းလိုက်တော့ခொနည်းရဲ့ပေါင်းလီပေါ့ဟုတ်လား22ရက်ပရိနိဗ္ဗာန်သနာကကဆုံးလာပြီ22ရက်ထဲပေါင်းလိုက်တဲ့အခါကျတော့နေယုံလာစား5ရက်လောက်6ရက်လောက်ဖြစ်သွားတာပေါ့နော်အဲဒီလောက်ရောက်တဲ့အခါကျတော့ရှင်မဂ္ဂသမဗုဒ္ဓမြတ်ကြီးကကဲတို့ဘလောင်းတော်ပူဇော်ခြင်းကိစ္စနဲ့ပြီးသွားပြီတတော်ရီပူဇော်ခြင်းကိစ္စနဲ့ပြီးသွားပြီအရှင်ဘုရားတော်ကလည်းပြီးတော့ပြောစရာရှိတယ်အားလုံးကြွကြပါဆိုပြီးတော့မြတ်စွာဘုရားအလောင်းတော်ပူဇော်တဲ့ဘွဲအဲ့ဒီဘွဲကိုကြွရောက်လာခဲ့တဲ့သံဃာတော်ရှင်မြတ်ကြီးကိုစီဝေးခေါ်လိုက်အဲ့ဒီလိုစီဝေးခေါ်လိုက်ပြီးတော့အကုဏ္ဍတော်ကသုဘဒ္ဒယဟန်ကြီးပြောတဲ့စကားတွေထုတ်ပြောအဲ့ဒီလိုထုတ်ပြောပြီးတော့မြတ်စွာဘုရားရဲ့တရားတော်တွေပွေပြောက်သွားရင်သာသနာလည်းပွေပြောက်သွားမှာပဲနော်တရားတော်တွေပွေပြောက်သွားရင်ဘာပွေပြောက်မှာလဲသာသနာတော်လည်းပွေပြောက်သွားမှာပဲဒါကြောင့်မလို့မြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးမကွယ်ပြောက်အောင်မြတ်စွာဘုရားရဲ့တရားတော်တွေကိုစွတ်စွတ်စည်းစည်းနဲ့တို့ဆောင်ရွက်ထားကြရင်ကောင်းတယ်လို့တန်ခါပရိသတ်အလဲမှာအစိုးတရားတင်ပြလိုက်ပါတယ်အဲဒီလိုအစိုးတရားတင်ပြလိုက်တဲ့အခါကျတော့ရှင်အနန္ဒာတို့ရှင်တို့ဓာတ်တို့စရှိသည်ဖြင့်အရှင်ဘာလိတို့ယန္တာပတိမြတ်ကြီးများပါလာတယ်အရှင်အနန္ဒာကတော့ယန္တာမဖြစ်သေးဘူးပေါ့လေနော်အာလောကယန္တာပရိညာကြီးတွေကလည်းပဲဝိုင်းဝန်းပြီးတော့နောက်ခံတဲ့အခါကျတော့ကောင်းပြီမြတ်စွာဘုရားကတရားတော်တွေဟောကြားထားခဲ့တယ်မြို့ရောက်ရင်တရားတော်ကိုဟောတယ်ရွာတရွာရောက်ရင်တရားတော်ကိုဟောတယ်အဲဒီဟောတဲ့တရားတွေကိုစုစုစည်းစည်းနဲ့တော့မှတ်တပ်တင်ထားကြလို့ရဲ့အဲဒီတရားတော်တွေကိုအများအားဖြင့်ကျမ်းစာကိုရခဲ့တဲ့ပုဂ္ဂိုလ်ကအရှင်အာနန္ဒာမထေရ်ဘယ်လိုလဲလဲအရှင်အနန္ဒမထေရဟာမြတ်စွာဘုရားဝါတော်20တောင်ပိုင်းမှာမြတ်စွာဘုရားရဲ့အနိကပြည့်စုံလုံးကျွေးတဲ့ဥပ္ပထာကပုဂ္ဂိုလ်ဖြစ်ခဲ့ပူပါတယ်။အဲဒါကြောင့်မလို့မြတ်စွာဘုရားဗာတရားပဲဟောဖို့အရှင်အနန္ဒအားလုံးသိကိုရခဲ့တယ်။မှတ်လဲမှတ်ပြီးခဲ့တယ်။မြတ်စွာဘုရားဒီလိုတော့မြောက်ခင်တုန်းကဟောခဲ့တဲ့တရားတွေကိုလည်းပဲမြတ်စွာဘုရားကပြန်ဟောပြလို့သိခဲ့တယ်။တချို့တချို့တရားတွေကြတော့အရှင်သာရိပုတ္တရာပရိသတ်ကြီးကဟောလို့သိခဲ့တယ်။အဲ့ဒီတော့တရားတော်အတော်များများအရှင်အနန္ဒမထေရကြီးမမှတ်မိဘူးလားမှတ်မိသွားလားအဲ့ဒီတော့မှတ်မိတဲ့အတွက်ယဟန္တာပင်မဟုတ်စေကမူဟောရီတဂန္တာတေဘွားမှာအရှင်အနန္ဒပါမဖြစ်မယ်ဒါကြောင့်အရှင်အနန္ဒကိုထည့်၍ဝိနည်းတော်နဲ့ပတ်သက်လို့ရှင်ဘွားလီမထေရကြီးကဝိနည်းကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အခါကျတော့အရှင်ဥပ္ပါလီမထေရကြီးကိုထည့်၍အားလုံးပေါင်းလိုက်တော့တန်ခါ900ရွေးစေမရွေးဘူးလားရွေးလိုက်အဲ့ဒီလိုရွေးပြတဲ့အခါကျတော့တို့ကဲသာဂနာတိမဲ့နေရာကိုရွေးချယ်တယ်ဆိုတော့ရာဇဂုံမြုပ်ကိုရွေးချယ်လိုက်တယ်နော်အထောင်းကပြင်းတဲ့ပင်းမဲ့ပုဂ္ဂိုလ်ကတော့အစတတမင်းနေရာကရာဇဂုံမြုပ်ဘယ်ချိန်မှာသာဂနာတိမဲ့လဲဆိုတော့ဝါတွင်းကြမှာတိမဲ့အခုအချိန်ခါမှာတော့တို့နော်ဒေတာဇာတိကြီးကြွားချီစရာရှိတာကြွားချီရာဇုံဆိုပြီးတော့အဲ့ဒီနေရောဝါဆိုနှလမှာဒေသစာရိခိကြွားချည်ရင်းနဲ့နောက်ဆုံးရာဇဂုံမှာသွားစုကြရာဇဂုံရောက်တော့လည်းပဲလက်ကိုယ်တော်ကတရင်တော်မူခဲ့တဲ့အကြောင်းတွေကနှစ်လသုံးလပြင်းခွာသွားတော့ပျက်စီးတာတော့ကလည်းပျက်စီးထားအရာတွေပြုတ်ပြင်းမုန်းမှန်ရင်းနဲ့ဝါကောင်လာတဲ့ကြမှာတန်ခိုင်နာပွဲဆင်နွှဲကျင်းပဖြစ်ပါတယ်တန်ခိုင်နာပွဲကျင်းပတယ်ဆိုတာဘာလို့တာတော့လို့ပြီးတော့မြတ်စွာဘုရားပုံမြုပ်ဒီရွာအမျိုးမျိုးအနေနဲ့မှာဟောကြားထားခဲ့တဲ့တရားတော်တွေကိုစုစုစည်းစည်းနဲ့မှတ်တမ်းတင်တဲ့ဘွဲတဲ့ဟုတ်တယ်မလားစုစုစည်းစည်းနဲ့မှတ်တမ်းတင်တဲ့ဘွဲနော်မြတ်စွာဘုရားတရားဟောခဲ့တဲ့နှောင်းကရောက်တဲ့နေရာမှာတွေ့တဲ့ပုဂ္ဂိုလ်ကိုတရားဓမ္မတွေမျိုးမျိုးဟောခဲ့ပါတယ်ဒါပေမဲ့စုစုစည်းစည်းဘလို့မှမှတ်တမ်းတင်ခဲ့တာမရှိဘူးပေါ့နော်အများဆုံးကြားလာလို့ရခဲ့တာကအရှင်အနန္ဒာအရှင်အနန္ဒတပါးရဲ့သိဉာဏ်နဲ့လည်းဖြစ်ပါမလားအဲဒီလိုမဖြစ်တဲ့အခါကျတော့ယဟန်တော်ရှင်မြတ်ဒီအားလုံးသိထားရမယ်ဒါမှဖြစ်မှာပေါ့နော် ရဟန်းတော်ရှင်များတွေအားလုံးသိအောင်ရှင်းရတာကလျှောက်ပြဝိနည်းတော်နဲ့ပတ်သက်လို့ရှင်ပါလိပရိမေတိကလျှောက်ပြအဲဒီလိုလျှောက်ပြတဲ့အခါကျတော့ရဟန်းတော်ရှင်များတွေအားလုံးကနားထောင်နားထောင်ပြီးတော့သူတို့ရဲ့စိတ်ထဲကနေမှတ်လိုက်တော့ရဟန်းတော်အတော်များများရဟန်းတော်900လုံးအဲဒီဖရာရှင်ပရောမြတ်ကြီးဟောကြားခထားခဲ့တဲ့တရားတော်တွေကိုမှတ်မှတ်သားသားမဖြစ်ဘူးလားဖြစ်သွားလားအဲဒီလိုဖြစ်သွားတဲ့အခါကျတော့မှအဲဒီရဟန်းတော်ပရိမြတ်ကြီးတွေကနေပြီးတော့သူတို့ရဲ့တပည့်တစ်ပတ်တွေကိုအဲဒီဖရာရှင်ရဲ့သားဟောကြားထားတော်မူခဲ့တဲ့တရားတော်တွေမပြောင်းမပြဲအောင်ဆက်လက်ပြီးတော့ပို့ချပေးခဲ့ပါတယ်အဲဒီလိုပို့ချပေးခဲ့တော်မူခဲ့တဲ့ပေးပို့ချပေးတော်မူခဲ့တဲ့အတွက်ဖရာရှင်ပရောမြတ်ကြီးရဲ့လက်ရှိမြင်မြင်မြင်တွေ့နေရတဲ့ပြိတ္တကအားဖြင့်ဘယ်လောက်တယ်လဲပေါင်းပေါင်းတဲ့နော်နေကအားဖြင့်၅ရက်ဓမ္မခန္ဓာအားဖြင့်ဘယ်လောက်ပါလဲဓမ္မခန္ဓာအားဖြင့်၈ပတ်၈တောင်း၄တောင်းနော်ပြိတ္တကတောင်းပေါင်းကိုပါဠိတော်စာဝတ်အနေနဲ့ရိုက်လိုက်တဲ့အခါကျတော့ယနေ့ခေတ်မှာပါဠိတော်စာဝတ်55ဦးရှိပါတယ်ဒါပြရလာထိုးထားလို့ပြရလာမထိုးပဲရက်မယ်ဆိုရင်အောက်ပေါင်းထောင်နဲ့ချီပြီးတော့ရှိနိုင်ပါတယ်အဲ့ဒီလိုတရားတော်တွေကိုတဲ့မပြောင်းမပြတ်အောင်ဆောင်ရွက်ခဲ့တာဟာပရမသောအချိန်မှာအရှင်မဂ္ဂသမမထေရကြီးအမှုပြုတဲ့တန်ဃာတော်ပေါင်း900တန်ဃာတော်ပေါင်းဘယ်လောက်တယ်လဲပရမသံဃာယနာပွဲကြီးဆင်နွှဲခြင်းပါပြီးတော့ထိမ့်သိမ်းဆောင်ကြတော်မူခဲ့ပါတယ်နော်နောက်တစ်ခါကျတော့ဒီဘောင်းလေးလေးလေးကြားလာတော့ဒီပေါင်း100လောက်ရောက်တဲ့အခါမှာဘုရားရှင်ကရုဏာကြီးရဲ့တရားတော်တွေနဲ့ပတ်သက်ပြီးတော့ယူဆတွေမျိုးမျိုးကွဲပြားလာတာရှိတယ်။အဲဒီတော့ကွဲပြားလာတဲ့နားနဲ့ပြဿနာတွေပေါ်လာတဲ့အခါကျတော့အဲ့ဒီအချိန်မှာရှင်မယန္တာတို့ရှင်မသဗ္ဗကာမိတို့စသည်ဖြင့်အရှင်ဆရာတော်ရှင်ရိဝတ္တတို့အဲ့ဒီဆရာတော်ကြီးတွေကနေပြီးတော့ပရမသံဃာယနာတုန်းကလိုပဲအေးမြတ်စွာဘုရားတရားတော်နဲ့ဆိုက်ကျင်တဲ့ပြောကြားချက်တွေယူဆချက်တွေကိုဖယ်ထုတ်ပြီးတော့ပြန်ပြီးတော့သတ်စင်ပေးကြရပါတယ်တဲ့เนาะအဲ့ဒါကိုတော့ဒုတိယသံဃာယနာလို့မခေါ်ဘူးလားခေါ်ပါပါဒုတိယသံဃာယနာဒေနာကဝိသာလီခုနပရမသံဃာယနာတော့ကပါပါလဲရာဇေချိုဒုတိယသံဃာယနာကြတော့ဝိသာလီမှာတင်းတဲ့နှစ်ပေါင်းဘလောက်ကြာမှတရားတော့နှစ်ပေါင်းတရားเนาะအဲ့ဒီတော့လည်းနေငါနေပြောတော့နှစ်ပေါင်းတရားကြောပြန်ပြီးတော့ကြာလာခဲ့ပါတယ်အစကနေထည့်ပြီးတော့ပေါင်းရင်နှစ်ပေါင်း300တရားနဲ့35နှစ်မြောက်ပေါ့နော်အဲဒီအချိန်ကကာလမှာပတ္တလိပုတ္တို့ခေါ်တဲ့အဂုတ်ကတော့ပတ္တနာမြို့ပေါ့အဲဒီမှာဒီနားဆိုင်တဲ့ရှင်မောဂလိအာတောကမင်းကြီးအာတောကမင်းကြီးလက်ထက်ရောက်တဲ့အခါမှာအခုလိုပဲဘုရားရှင်ကရမေကြီးရဲ့တရားတော်တွေကိုအမှားမှားအရေးကြီးတဲ့ဝါဒမျိုးမျိုးနဲ့သုတ်သွင်းပြီးတော့ကိုယ်တော်ကလို့ဆွဲယူပြောကြတဲ့ပုံစံတွေမပေါ်ဘူးလားပေါ်လားအဲ့ဒီလိုပေါ်တော့ဘုရားရှင်ရဲ့ဟောကြားတဲ့တရားတော်တွေမတတ်တော့ဘူးပေါ့နော်အဲ့ဒီလိုမတတ်တော့တဲ့ရှင်မောင်ကလေးပေါ်တာလေးကမထေရကြီးအမှုပြုပြီးတော့တန်ဃာတော်ရှင်မြတ်တွေကတတ္တယသံဃာယနာပွဲဆင်နွှဲခြင်းပါပါတယ်သာသနာနှစ်နေပေါင်း130နဲ့230နဲ့5နှစ်မြောက်မှာဆင်နွှဲခြင်းပါခဲ့တယ်ဟုတ်လားအဲ့ဒီလိုဆင်နွှဲခြင်းပါပြီးတဲ့အခါကျတော့အရှင်မောင်ကလေးပေါ်တာလေးကမထေရကြီးကအတော်ကမိကြီးကိုပြောတယ်တရားကတော့မင်းကြီးမြတ်စွာဘုရားရဲ့သာသနာတော်ကတော့ဟောဒီမိတိမဒေတာမှာနောက်နှစ်ကြာကြာမနေနိုင်တော့ဘူးမတည်နိုင်တော့ဘူးမကြာခင်ကာလမှာကွယ်ပြောင်းလိုက်မယ်ကွယ်ပြောင်းမဲ့ဘေးရန်တွေတွေငါမြင်တယ်အဲဒီတော့မိတိမဒေတာမှာဒီတိုင်းပဲနေကြမယ်ဆိုရင်သာသနာတော်ကွယ်ပြောင်းသွားမယ်ဆိုသိပြီးတော့ရင်နာစရာကောင်းတယ်အဲဒီတော့မကွယ်ပြောင်းခင်မှာသာသနာတော်ကိုမိတိမဒေတာကနေပြီးတော့တပါးသောအရက်တွေရောက်ပို့ပေးခြင်းနဲ့ဟုတ်တယ်မလားအဲဒီတော့ပုံမင်းနေတယ်ဆိုတော့အတော်ကမိကြီးကလည်းပဲဆရာတော်ဘုရားကြီးရဲ့မိဘကိုနာခံသောအဖြစ်သာသနာပြုအဖွဲ့တွေဖွဲ့ပြီးတော့ကိုယ်တိုင်ကိုယ်ဌာနသာသနာပြုမလိုဘူးလားလုပ်ခဲ့အဲဒီတော့လုပ်ခဲ့တဲ့အတွက်ဘုန်းကြီးတို့မြန်မာနိုင်ငံဆိုရင်သုံးနာပုံမင်းတိုင်းနော်သုံးနာပုံမင်းတိုင်းမှာရှင်သုံးနာတို့ရှင်ဥက္ကရာတို့ဟိုဘက်တရိလင်္ကာနိုင်ငံဆိုရင်ရှင်မမိတ်တမုဂိရသံဃာတော်ရှင်မြတ်တွေအဲ့ဒီလိုပဲကမောဇာတိုင်းတို့ကတ္တမီရာတိုင်းတို့အခုကရှမီလို့ခေါ်တဲ့နေရာတွေအဘကန်လေးစတန်လို့ခေါ်တဲ့နေရာတွေစသဖြင့်ပေါ့နော်သာသနာတော်အတော်များများကျယ်ပြန့်သွားတဲ့အခါကျတော့ဘုရားရှင်ရဲ့တရားတော်တွေပြင်ပမြေစိမဒေတာကလည်းအပြင်ပကိုမရောက်ဘူးလားရောက်ပါလားအဲ့ဒီလိုရောက်ပါအဲ့ဒီလိုရောက်ပြီးရောက်သွားကြတော့လည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာကတော့သိပြီးတော့ ကျေကျေပြန့်ပြန့်ဖြစ်လာတဲ့လက္ခဏာမတွေ့ရပါဘူး။နောက်ပိုင်းပကံခိကြမှာပြန်ပြီးတော့တွေ့ရတာပါ။ကျေကျေပြန့်ပြန့်တွေ့ရတဲ့အနေအထားကဘယ်မှာတွေ့ရသလဲလို့ဆိုတော့သရေလင်္ကာလို့ခေါ်တဲ့အဲ့ဒီအခြေတော့ကတော့တံပရိပါတိုင်းပေါ့နော်။အဲ့ဒီမှာတွေ့ရ။အဲ့ဒီမှာရှင်မဘယ်ရှင်မေဒမထေရကြီးကအတော်ကမင်းကြီးရဲ့သားတော်ဆိုတော့ဂယုရိဇတ်နဲ့သာသနာပြုလိုက်တဲ့အခါမှာမြတ်စွာဘုရားရှင်ကရောမြတ်ကြီးရဲ့တရားတော်တွေပြက်ပြက်နဲ့နဲ့ပြည့်ပြီးတော့အဲ့ဒီမှာရှင်မယေနဲ့တဲ့ကောင်ကနန်းသူနန်းသားတွေကိုယ်တိုင်ပြက်စွာဘုရားရှင်ကရောမြတ်ကြီးရဲ့တရားတော်တွေသင်ကြားလို့လေ့ကျက်လို့တဏ္ဍတော်လုံးတတိုင်းပြည်လုံးသာသနာတော်တွေပြန်ပွားသွားတဲ့အဖြစ်ရောက်ရှိခဲ့ပါတယ်အဲ့ဒီလိုရောက်ရှိခဲ့ရင်ကနေပြီးတော့တို့တို့ပြောကြပါဆိုတစ်ပေါင်းသာသနာတော်နဲ့400လောက်ရောက်တဲ့အခါကျတော့တရိတ်လင်္ကာနိုင်ငံမှာလည်းပဲပြည်ရေးစီကြီးဖြစ်တဲ့အခါမှာနော်ပြည်ရေးစီကြီးဖြစ်တဲ့အခါမှာသံဃာတော်ရှင်ပြတ်တွေကပြည်တဲ့ပုဂ္ဂိုလ်တွေကပြည်ပြန်တော်မူတဲ့ဉာဏ်တော်တွေကပြန်တော်မူနော်အဲဒီလိုဖြစ်တဲ့အခါကျတော့နောက်ဆုံးပြည်ရေးစီကြီးပြည်တဲ့အချိန်ဟာသာသနာတော်နှစ်400ယောက်မှာပြည်ရေးစီကြီးဖြစ်တယ်ပြည်ရေးစီကြီးပြည်တယ်အဲဒီလိုပြည်တဲ့အခါကျတော့သံဃာတော်ရှင်ပြတ်တွေပြန်ပြီးတော့ဆုံတော့သူတို့ကစဉ်းစားတယ်တို့ပါပြည်ရင်းစီကြီးဖြစ်လိုက်တော့ပြေးလိုက်ကြရတာเนาะမြတ်စွာဘုရားရဲ့တရားမြတ်စွာဘုရားရဲ့တရားတော်တွေကိုတို့ဆောင်တော့ဆောင်ကြတာပဲမပြောင်းမပြောင်းရုပ်အံတရေစေတော့လုပ်ကြတာပဲဒါပေမဲ့လို့မိမိရောရောနဲ့ကြောက်ပြက်တာလည်းရှိကောင်းရှိမယ်အဲ့ဒီတော့တို့သိတာနဲ့မင်းတို့သိတာပြန်ပြီးတော့ညှိကြလို့ဆိုပြီးတော့เนาะအချင်းချင်းပြန်ပြန်လှန်လှန်တပတ်ကရုပ်စုံကျန်တဲ့သာသနာရေးကထောက်ခံအဲ့ဒီလိုတိုင်ခန္ဓာပွဲကြီးဆက်ပြီးတော့မကျင်းပါဘူးလားကျင်းပါအဲ့ဒီလိုကျင်းပါတဲ့ပွဲကတော့ဘယ်နှကြိမ်မြောက်တော့၄ကြိမ်မြောက်ဘယ်နှကြိမ်မြောက်ပါလဲအဲ့ဒီ၄ကြိမ်မြောက်အချိန်ကာလအထိစာနဲ့ပေးနဲ့မှတ်တမ်းတင်ထားတာမရှိသေးပါဘူးတဲ့နောက်နဲ့ရွတ်ဆိုပြီးတော့အာဂုံပဲဆောင်ထားခဲ့ကြတာပါနော်အဲ့ဒီအချိန်ကြီးတဲ့အခါကျတော့သံဃာတော်ရှင်မြတ်တွေကစဉ်းစားတယ်တော်ဒီတိုင်းပဲနောက်နဲ့ဆက်လက်ပြီးတော့ဆောင်သွားကြမယ်ဆိုရင်နောက်ကာလမှာကြောက်ပြတ်သွားနိုင်တယ်အဲ့ဒီတော့မပြောင်းမပြောင်းတို့စားနဲ့ထုတ်ရေးကြလို့ရဲဆိုပြီးတော့ပေရွက်တွေပေါ်မှာပေထက်အခါတင်သိအနေနဲ့ဗိရကတော်တွေကိုပေရွက်ပေါ်မှာထုတ်ပြီးတော့ရေးလိုက်ပါတယ်တဲ့နော်ဒါစလုံးအဖြစ်နဲ့ပရမသောရောက်လာတာနှစ်ပေါင်း400ကျမှရောက်လာတာမလားနှစ်ပေါင်း400နဲ့50နော်နှစ်ပေါင်း450ကျမှရောက်လာတာအဲ့ဒီတော့သရုဒ္ဓသာဂနာတင်နာကနှစ်ပေါင်း450မှာသံဃာနာတင်ပါတယ်ပေထက်အခါတင်ခဲ့ပါတယ်အဲ့လိုတင်ပြီးတဲ့အခါကျတော့နော်ခေါင်းကြီးတို့အဲ့ဒီကနေပြီးတော့သာသနာတော်ဟာမြန်မာနိုင်ငံကိုတပြေးပြေးနဲ့ရောက်လာမြန်မာနိုင်ငံရောက်လာတဲ့အခါကျတော့သာသနာတော်နဲ့နှစ်ပေါင်း1400လောက်ပါပြစ်စမသံဃာယနာမင်းတော်မင်းကြီးလက်ထက်မှာမတင်မလာတကယ်အဲ့ဒီလိုတကယ်တဲ့အခါကျတော့မင်းတော်မင်းကြီးကသံဃာတော်ရှင်မြတ်တွေနဲ့တမင်ပြီးတော့စာရဲပြည်ထဲမှာရေးတယ်ဆိုတာဟာလည်းပဲမိဒီပါးတွေလောက်လို့ရှိရင်စာရဲတည်းပြီအဲကြောက်ပြတ်သွားနိုင်တယ်မိလောင်သွားနိုင်တယ်မပြောက်မပြောင်းကြောက်ပြားမှာထွေးထုတ်ထားရင်ကောင်းပါပဲခင်ဗျာလို့မတည်ပြဘူးလားတည်ပြအဲဒီလိုတည်ပြလိုက်ပြီးရတဲ့ဆရာတော်သမတော်တွေကလည်းဖွင့်ပြတော်မူလို့နော်မန္တလေးကုသိုလ်တော်ဘုရားထဲမှာကြောက်ချက်ကြီးတွေနဲ့သာသနာအဲဘုရားရှင်ကတော်မြတ်ကြီးရဲ့ဟောကြားတော်မူခဲ့တဲ့ဗိရကပေါင်းပုံကိုနော်ကြောက်ချက်ကြီးတွေမှာကုပြီးတော့မရေဘူးလားရေးခဲ့အဲ့ဒါကတော့ဘာသာဂယနာလို့ခေါ်တော့ပစ္စမသံဃာယနာကြောက်တဲ့အခါပေါ့နော်သရုဒသံဃာယနာကပေတဲ့အခါပစ္စမသံဃာယနာကကြောက်တဲ့အခါတင်ခဲ့ပါလေအဲဒီကနေပြီးတော့သာသနာတော်လေးနှစ်ပေါင်း1500မှာရန်ကုန်မြို့မှာဘုန်းကြီးကျောင်းဦးလို့လက်ထက်မှာဆရသံဃာနာဘွဲ့ကြီးဆင်နေခြင်းပါတာဒါအလုံးသိကြတဲ့အတိုင်းပါပဲနော်အဲဒီတော့ဒီဆင်းစင်သောလုပ်ငန်းစဉ်တွေကိုကြည့်လိုက်မယ်ဆိုရင်သာသနာရှင်မြတ်တွေဆောင်ရွက်ချက်ကျေးဇူးဟာမထေရှားဘုရားထေရှားလားမထေရှားပါဘူးဒီသာသနာရှင်မြတ်တွေမပြောင်းမပြောင်းထိမ့်သိမ်းဆောက်ရှက်ဆောက်ရှောက်ခဲ့လို့ဒါလည်းရင်ဟောဒီဘုရားရှင်ကတော်မြတ်ကြီးရဲ့စာပေကျမ်းကဓမ္မခန္ဓာတွေမပြောင်းမပြတ်ပဲနဲ့ကလေးဒီတည်တတ်နေရတာမလားတကယ်တော့လားဟောဒီသာသနာရှင်မြတ်တွေကရှင်မကတ္တဝဗြိတိမြတ်ကြီးမှုပြတဲ့သာသနာရှင်မြတ်တွေသင်္ကန်းသာဆင်းစင်တာမတင်ငယ်ဘူးဆိုရင်ရသဗျာရဲ့ဟောကြားတော်မူခဲ့တဲ့ဓမ္မခန္ဓာပေါင်း7400ကနေ့တွေ့နိုင်ကြပါမလားအဲ့ဒါတော့မတွေ့နိုင်ဘူးဆိုရင်လည်းပဲဆေးစာပြောက်သွားတဲ့ပုံကိုဆေးမပေါ်တတ်တယ်လို့ပဲတဲ့နော်ဟုတ်တယ်မလားဆေးစာပြောက်သွားတဲ့ပုံကိုဘာဖြစ်တော့ဆေးမပေါ်တတ်တယ်လို့ပဲဒ จำแนกขณะนี้ปล่อยบ่ได้ဆိုရင်ဘုန်းကြီးတို့သစ္စာတရားနာကြားခြင်းပေမဲ့နာကြားကိုရပါမလား သစ္စာတော်အထောက်ခြင်းပေမဲ့အထောက်ခွင့်ရပါမလား အဲ့ဒါကြောင့်ယနေ့သစ္စာတရားနာကြားခွင့်ရနိုင်ကြခြင်းသည်သစ္စာတရားတော်အထောက်ခြင်းအထောက်ခွင့်ရနိုင်ကြခြင်းသည်တကယ်တည်းကျေးဇူးကိုကြည့်လိုက်တဲ့အခါကျတော့တခြားပုဂ္ဂိုလ်ရဲ့ကျေးဇူးလားသံဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးလားသံဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးကြောင့်သစ္စာတရားတွေနဲ့နာကြခွင့်ရနိုင်ကြပါတယ်ဒီလိုမလားသစ္စာလို့တွေလည်းအထောက်ခွင့်မရဘူးလားရနိုင်ကြလားအဲဒီတော့ဟောဒီသံဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးကြောင့်ဟောဒီဓမ္မခန္ဓာတွေဟောဒီတော့ပရိသတ်တွေရဲ့ရည်ထဲမှာရှိနေကြမယ်ဆိုရင်တရားကိန်းတော့ဘာကိန်းမှလဲဘုရားကိန်းတာပေါ့တရားကိန်းတော့ဘုရားကိန်းနေတာပဲမဟုတ်လားဘုရားသာဘုရားသခင်ကတော်မြတ်ကြီးပရိနိဗ္ဗာန်ဆန္ဒနည်းတော်ကအရှင်အနန္ဒာကရှောက်တယ်အရှင်ဘုရားတဲ့အရှင်ဘုရားသာပရိနိဗ္ဗာန်ဆံသွားမယ်ဆိုရင်တပည့်တော်တို့မှာအားကိုးစရာမရှိတော့ပါဘူးခင်ဗျာလို့မလျှောက်ဘူးလားလျှောက်ပါပါခ
င်ဗျ
ာအဲလိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရမကြီးကဘာပြောတော့အနန္ဒာတဲ့ငါဘုရားဟာသင်တို့ကိုသောဝိညာဉ်ပြည့်ဓမ္မဆိုတဲ့တရားတွေကိုဟောလဲဟောခဲ့ပြီးပြီးပညာနဲ့ပညာခဲ့ပြီးပြီးအဲဒီသောဝိညာဉ်ပြည့်ဓမ္မဆိုတဲ့တရားတွေဟာငါဘုရားမရှိတဲ့နောက်မှာငါဘုရားရဲ့ကိုယ်စားသင်တို့ကိုဆောင်းပါမယ်ဆရာကြီးပါပဲလို့ဘုရားရှင်မဟုတ်ခဲ့ဘူးလားဟုတ်ခဲ့လားဟ
ုတ်
ပါပါအဲ့ဒါကြောင့်မလို့ဘုရားရှင်ကတော့မြတ်ကြီးရဟောဒီပရိက္ခတော်တွေရှိနေခြင်းသည်ဘုန်းကြီးတို့ပရိသတ်တွေရဲ့တန်တမ်းမှာမြတ်စွာဘုရားကိုယ်နဲ့ကြွပြီးတော့တရားဟောနေတယ်လို့ဒီလိုသဘောထားရမယ်နော်ဟ
ုတ်ပါပါ
ဘုန်းကြီးတို့ကလည်းပဲယခုတရားဓမ္မတွေဟောပါဟောဖို့ပြတာဆက်ဆုံးမှတ်နေတယ်ဆိုတာမြတ်စွာဘုရားဟောကြားထားခဲ့တဲ့တရားတွေကိုလက်လုပ်ပြီးတော့ဟောလို့ရပါမလားမရပါဘူ
း
ဗျာ။ယသဘုရားဟောထားခဲ့တဲ့တရားတွေကိုကြည့်ပြီးတော့ဟောရတာဖြစ်တဲ့အခါကျတော့ဘုန်းကြီးတို့ဟောကြားတဲ့တရားတွေဘယ်လိုစာနဲ့ပေနဲ့ညီညွတ်တဲ့တရားဒီလိုမဟုတ်လားမ
ရပါဘူ
း။စာနဲ့ပေနဲ့ညီညွတ်တဲ့တရားဖြစ်တော့ကြောင့်ယသဘုရားကိုယ်တိုင်ဟောကြားလာပြီးတကယ်လို့ဘုန်းကြီးတို့ပရိသတ်တွေကဒီလိုသဘောထားရမယ်နော်။မရပါဘူးဗျ
ာ
။အဲဒီတော့ယသဘုရားတခင်ကတော်မြတ်ကြီးမရှိပင်မရှိတော့လေခေစားပရိသေဘာသာတော်မူသွားလေခေစားဘုန်းကြီးတို့ပရိသတ်တွေမှာတရားကိန်းနေတဲ့များကလည်းပါလို့ဘာကိန်းတယ်လို့ခေါ်မလဲ
။
ဘုရားကိန်းတယ်လို့ပြောရပါပဲ။ဒီလိုမဟုတ်လား။အဲဒီတော့တရားကိန်းနေတဲ့များကလည်းပါလို့ဘုရားကိန်းတယ်လို့ဒီလိုပဲပြောရပါပဲ။တရားမကိန်းတော့တဲ့အချိန်ဟာဘာဖြစ်တော့ဘုရားပွေတဲ့အချိန်ပါပဲ။ပြောလို့မရဘူးလားယ
။
မိမိတို့ရဲ့တဏ္ဍာမတရားမကိန်းတော့ဘူးဆိုရင်လေအဲဒီပုဂ္ဂိုလ်ရဲ့တဏ္ဍာမဘုရားမကွယ်ဘူးလားကွယ်လား
။
ဘုရားတရဏဂိသမိဓမ္မတရဏဂိသမိသံဃာတရဏဂိသမိဘုရားကိုကိုယ်ပဲစိက္ခပါဤတရားကိုကိုယ်ပဲစိက္ခပါဤသံဃာကိုကိုယ်ပဲစိက္ခပါဤဟောနှုတ်ကတော့မယုံဘူးလားယုံယုံမယုံကြတော့လည်းပဲမိမိတို့ရဲ့တဏ္ဍာမှာဘုရားရှင်ရဲ့အဆုံးအမဩဝါဒဘာတစ်ခုမှမတည်ဘူးဘာတစ်ခုမှမလိုက်နာဘူးဆိုရင်ဘယ်နဲ့လဲဘုရားတရဏဂိသမိဆုံးနေပေမဲ့လည်းကားပဲမို့လ
ား
မယုံဘူးလားဘုရားဘာသာပဲဖြစ်မှာပဲဘုရားဘာသာဝင်စစ်စစ်ဖြစ်နိုင်ပါမလား တကယ်တော့ဘုရားတရားပိုင်တော်ဝိရဏသုံးပါးကိုယ်ပဲစိတ်ကတဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါမလ
ား
အဲဒီတော့ဘုရားဘာသာဝင်ဖြစ်မယ်ဆိုရင်ဘုရားဆောင်းမဩဝါဒကိုလက်ခံရမယ
်
ဟုတ်တယ်မဟုတ်လားလက်မခံဘူးဆိုရင်ဘယ်လိုဘုရားဘာသာတော့မိယောဖလာဘုရားဘာသာမိယောဖလာဘုရားဘာသာဆိုတာနာမည်ကဘုရားဘာသာပေါ့နော်ဘုရားပရိသတ်တွေကနာမည်ကဘုရားဘာသာတွေလားဘုရားဘာသာစစ်တွေလ
ား
ဘာဖြစ်လို့တော့တရားကိန်းလို့လားတရားကိန်းလို့လား ရသော်ဘုရားသခင်ကတော်မြတ်ကြီးကနော်တရားတော်တွေကို45ဝါကာလပတ်လုံးဟောကြားတော်မူခဲ့တဲ့နေရာမှာအဓိကဟောကျင်တာကဘာတရားလဲတော့ဓမ္မရေတော်ကပြောခဲ့တယ်မဟုတ်လားဘာတရားကိုဟောကျင်တာပါလဲကျန်တဲ့တရားတွေကတော့သွားရင်လာရင်တဲ့တရားတရားတွေဖြစ်အောင်သံဝေဂတွေဖြစ်အောင်တက္ကရာကျိုးကိုယုံကြည်မှုဖြစ်အောင်ကုသိုလ်တွေရအောင်ထည့်သိပြီးတော့မဟုတ်ခဲ့ဘူးလားဟုတ်ခဲ့တကယ်ဟောလို့ရင်ကဘာတရားပါလဲသစ္စာတရားကိုဟောလို့ရင်ပါပဲဒီလိုမလားအရှင်ဘုန်းကြီးတို့ပရိသတ်တွေယနေ့အချိန်အခါမှာမြတ်စွာဘုရားရွယ်ချက်ကလည်းသစ္စာတရားဟောခြင်းနဲ့ရွယ်ချက်ဟောလဲဟောထားခဲ့တာပဲဘုရားဘာသာဝင်ရဲ့အလုံးမှာဖြစ်လာပြီဆိုရင်ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ကြသမားသစ္စာသိတဲ့အသိမှမရှိကြပါဘူးဆိုရင်ဘယ်နဲ့လဲမြတ်စွာဘုရားရဲ့တပည့်ကောင်းတာကောင်းသမီးကောင်းသိသားပါမလားသ
ိသ
ားပါဘုရားဘောဓဘာသာဝင်စစ်စစ်ဖြစ်နိုင်ပါမလားသိသားပါဘုရားဘောဓဘာသာဝင်စစ်စစ်ဖြစ်ဖို့ဆိုတာကနော်ဘာတရားကြည့်ရမှာလဲသိသား
ပါဘုရား
သေစာတရားကိုင်းရမယ်မြတ်စွာဘုရားကလည်းဗာတရားကိုင်းစေချင်တာလဲ
သေစာတရ
ားကိုင်းချင်ပါဒါနကုသိုလ်များလောက်နဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးပွင့်လာတာဟုတ်ရဲ့လား ဟုတ်ပါဘူးဒါနကုသိုလ်များလောက်ပြုပြီးတော့ဓာတ်ပြီလူပြည့်ဓာတ်ပြီရောက်ဖို့ရည်ရွယ်ချက်နဲ့လူပြည့်ဓာတ်ပြီပို့ဖို့ရည်ရွယ်ချက်နဲ့မြတ်စွာဘုရားပွင့်လာတာဟုတ်ရဲ့လား
ဟုတ်ပါ
ဘူးသီလကုသိုလ်ပြုပြီးတော့အသက်ရှင်ဖို့ကြံပါဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားပွင့်လာတာဟုတ်ရဲ့လား
ဟုတ်ပါဘူး
သမထကုသိုလ်တွေပြုပြီးတော့ဟောမြမပြီရောက်ဖို့ရန်အတွက်လည်းပဲမြတ်စွာဘုရားပွင့်လာတာဟုတ်ရဲ့လားဟ
ုတ်ပါဘ
ူးသစ္စာတရားသိပြီးတော့နိဗ္ဗာန်ချမ်းသာခံစားသိခြင်းလို့ဒီလိုမဟုတ်လားဟု
တ်
ပါဘူးသစ္စာတရားသိပြီးတော့ဘာခံစားသိခြင်းလို့ပါလိမ့်ဒါမြတ်စွာဘုရားရဲ့ရွယ်ချက်ပေါ့လားဟု
တ်
ပါဘူးဘုဒ္ဓဘောဓိယံဘုဒ္ဓငါကိုယ်နဲ့သစ္စာတရားသိအောင်လုပ်မယ်ဘောဓိယံငါကိုယ်နဲ့သစ္စာတရားသိပြီးခဲ့သည်ရှိသောတတ္တဝါတွေကိုလည်းပဲသစ္စာတရားပြအောင်ကကြိုးစားပြီးမယ်။ဒါမြတ်စွာဘုရားဒိဋ္ဌာန်ခဲ့တာနော
်။
ဘုရားတော်ဘုရားကလေးကဒိဋ္ဌာန်လာခဲ့တာမဟုတ်လား
။မှ
န်ပါဗျာ။အဲဒီဒိဋ္ဌာန်လာခဲ့တဲ့ရားလျော်စွာပဲဘုရားပြတော်မူတဲ့အခါကျတော့လည်းပဲဟောဒီသစ္စာတရားတွေကိုမဟောခဲ့ဘူးလားဟောခဲ့
။မှ
န်ပါဗျာ။သစ္စာတရားတွေသိအောင်အမျိုးမျိုးသောနိပရိယာဖြင့်ဟောကြတော်မူခဲ့တဲ့အတွေ့တကယ်တမ်းကျတော့သတုသစ္စာဝိနိမောတော်ဓမ္မနာမနတ္ထိမြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တိုင်းတရားတော်တိုင်းဟာတဲ့သစ္စာတရားမှမလွတ်ပါဘူးတဲ့နော
်
သစ္စာတရားလွတ်သလားမလွတ်ဘူးလားမြတ်စွာဘုရားဟောတဲ့တရားတွေဟာလေသစ္စာတရားမှလွတ်သလားမလွတ်ဘူးလ
ား
မလွတ်ပဲမလွတ်냐တော့လည်းပဲဒီနေ့ဘုန်းကြီးတို့ကပြန်ပြီးတော့ဟောတဲ့အခါမှာသစ္စာတရားသာမပါဘူးဆိုရင်ဘယ်နဲ့လဲမြတ်စွာဘုရားရဲ့အာဘောနဲ့ကန့်ညီတဲ့တရားဖြစ်ပါမလားဖြစ်ပါဘူ
း
ဒီလိုဆိုရင်မြတ်စွာဘုရားအာဘောနဲ့ကန့်ညီတဲ့တရားဆိုတာကဘာပါမှကန့်ညီမှာလဲသစ္စာတရားပါမှကန့်ညီမှာဒီလိုမဟုတ်လား အဲဒီတော့သစ္စာတရားကိုတဲ့ဘုန်းကြီးတို့ကမဖြစ်မနေထည့်သွင်းပြီးတော့ဟောပြရတာပ
ါ
ဟောရတော့ပရိသတ်တွေကလည်းပဲသစ္စာတရားကိုမဖြစ်မနေမနာရဘူးလားနာရမှာလားကဲကောင်းပြီသစ္စာတရားတွေနာကြပြီဆိုတဲ့အခါကျတော့နော်ဓမ္မစကဗောဓနာသုတ်တံမှာသစ္စာဘယ်နှပါးဟောခဲ့တော့လေးပါးဟောခဲ့ပါတယ်။ဘာသစ္စာတွေပါလဲ
။
ဒုက္ခသစ္စာ၊သမုဒယသစ္စာ
။
ဘယ်နှပါးပါလဲ
။
ဟုတ်ပြီနော်။ဒါကနာမည်လေးသိအောင်ပြတော့ပဲရှိပါသေးတယ်။အဲ့ဒီသစ္စာလေးပါးရဲ့သဘောသားလေးတွေကိုကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားနော်ဖြစ်ဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားဒုက္ခသစ္စာဆိုတာဘယ်လိုတရားလဲလို့ပြီးတော့ဆင်းရဲခြင်းအမှန်တရားဘာတရားတော့ဒုက္ခကဆင်းရဲခြင်းသစ္စာကအမှန်တရားဒုက္ခကဘာလို့သစ္စာကဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဒီလိုမလားအဲဒီတော့ဆင်းရဲတယ်ဆိုတာကဘုန်းကြီးတို့လောကဝဟာရအနေနဲ့ပြောလိုက်တာပါသူရပါဠိတော်ရင်းကိုကြည်လိုက်တဲ့အခါကျတော့ဒုက္ခဆိုတဲ့စကားလုံးလေးဟာဒုဆိုတဲ့စကားလုံးနဲ့ခဆိုတဲ့စကားလုံးတွဲထားတာမဟုတ်လားဒုဆိုတဲ့စကားလုံးလေးကကောစိတလို့အဓိပ္ပာယ်ထွက်တယ်ကောစိတဆိုတာမြန်မာလိုပြန်တော့ဆက်ဆုပ်စရာအမြဲတမ်းကောင်းတယ်တဲ့ဘာကောင်းတာလဲဆက်ဆုပ်စရာအမြဲတမ်းကောင်းတယ်ဒါကဒုဆိုတဲ့ဘက်ကထွက်တာနော်ခဆိုတဲ့ဘက်ကဒုက္ခတဲ့ပါဠိလိုဒုက္ခဆိုတာမြန်မာလိုပြန်ကြည့်လိုက်တဲ့အခါကျတော့အချင်းဤပါပဲတဲ့၎င်းပါပဲတဲ့ဘာမှသုံးမတဲ့ပါဘူးတဲ့ဟုတ်တယ်မလားအချင်းဤပါပဲအ၎င်းပါပဲဘာမှအသုံးမတဲ့ပါဘူးအသုံးမကျပါဘူးဒါပြောတာနော်အဲ့တော့ဒုက္ခဆက်ဆုပ်เสียခါကအသုံးမကျတာသစ္စာကအမှန်တရားအားလုံးပေါင်းလိုက်တဲ့အခါကျတော့ဒုက္ခသစ္စာဆက်ဆုပ်เสียအသုံးမကျတာအမှန်နော်ဆင်းရဲခြင်းဆိုတာကဘောရအနေနဲ့ပြောလိုက်တာသူရတဲ့နဲ့အနေနဲ့ပြောရင်ဘယ်လိုပြောမလဲဆဲဆုံဆင်းရဲအသောမကြတာအမှန်ဒုက္ခပါတယ်တော့ဆဲဆုံဆင်းရဲခါကပါတယ်တော့ဘယ်လိုဆဲဆုံဆင်းရဲကောင်းတယ်လဲဆိုရင်ဖွင့်တော်ပရိသတ်တွေမိမိရဲ့တဏ္ဍာပြန်ကြည့်ရောသဘောကလည်းဗာသစ္စာတော့နာသဘောကလည်းဗာသစ္စာတော့ဗာပြီးတော့ဒုက္ခသစ္စာလို့ပြောတယ်ဖြစ်ပြီးရင
်
ပြတ်တတ်လို့ဒုက္ခသစ္စာယုတ်တရားကလည်းပဲဖြစ်ပြီးရင်ပြတ်တတ်လို့ဒုက္ခသစ္စာเนาะနာတရားကလည်းဘာဖြစ်တော့ဖြစ်ပြီးရင်ပြတ်တတ်လို့ဒုက္ခသစ္စာဖြစ်ပြီးတဲ့အခါကျတော့ဖြစ်ပြီးရင်ဖြစ်ပြီးချင်းချက်ချင်းပဲပြည့်စည်သွားပြီဆိုတော့ဆက်ဆော့เสียရရောရှာเสียမကောင်းဘူးလားကောင
်း
ကိုယ်တော့ဘာများတော့ကြတော့ဘာမှတော့မကြဘူးဘာဖြစ်တော့တော့သူကပြည့်ပြည့်သွားတာကို ယုတ်တရားကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ကိုကသုံးချမလို့စိတ်ကိုလိုက်တယ်သုံးချလို့ရရလားဘယ်ရပါတော့ပြတ်သွားပြီမရှိတော့ဘူးဒီလိုမလားအများနဲ့ပြတ်သွားပြီအများနဲ့ပြတ်သွားပြီဆိုတော့ဘလောက်ယုံမိုးစရာကောင်းတော့ဘလောက်ကြီးဝေးစရာကောင်းတော့ဘလောက်ဆက်ဆုပ်စရာကောင်းတော့နော်တိတ်တခိုင်ခိုင်နဲ့ပြီးစီဘာတခုမှမရှိမှမရှိပဲပဲဒါကြောင့်မလို့သူကဆက်ဆုပ်စရာကောင်းတယ်ယုံမိုးကြီးဝေးစရာကောင်းတယ်ဟုတ်တယ်မလားအတော့ကြရလားမေးတော့အတော့မကြဘူးဆက်ဆုပ်စရာအတော့မကြတာဆက်ဆုပ်စရာကောင်းတဲ့တရားအတော့မကြတဲ့တရားဒီလိုမလားယုံတရားကလည်းဘယ်လိုတော့ဆက်ဆုပ်စရာကောင်းတဲ့တရားအတော့မကြတဲ့တရားတရားကလည်းပဲဆက်ဆုပ်စရာကောင်းတဲ့တရားအတော့မကြတဲ့တရားဒါကဒုက္ခသစ္စာလို့ပြောတာနော်အဲ့ဒီတော့ဒုက္ခသစ္စာကိုသိကြပါတယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေကဆက်ဆုပ်စရာကောင်းတဲ့အတော့မကြဘူးဆိုတော့ဒီအသီးလောက်နဲ့သိလို့မရသေးဘူးဘယ်လိုဆက်ဆုပ်စရာကောင်းတာတော့ဘယ်လိုအတော့မကြတာတော့ဘယ်လိုဖြစ်ပြီးတော့ဘယ်လိုပြတ်သွားတာတော့ဒါကိုသိအောင်လုပ်ရမယ်နော်အဲဒီတော့မှမသိဘူးဆိုရင်ဒုက္ခသစ္စာသိတယ်လို့ခေါ်ပါမလားမှန်ပါဘူ
း
အာယုတ်တရားကလည်းဒုက္ခသစ္စာနတ်တရားကလည်းဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာဒီလောက်သိရောက်တဲ့ဒုက္ခသစ္စာသိတယ်မခေါ်သေးဘူးဟုတ်တယ်မလားဒါကပညာသိပဲရှိသေးတယ်နော်တကယ်ပညာသိဖြစ်နိုင်ပါမလားပညာသိဖြစ်ဖို့ကြတော့ဘလို့ဆက်ဆုပ်စရာကောင်းတာတော့ဘလို့သုံးမကြတာတော့ဘလို့ဖြစ်လာတာတော့ဘလို့ပြက်လာတာတော့ဩဖြစ်ပြီးတော့ပြက်သွားတာကဘလို့နေထားရှိတော့စသဖြင့်တော့အဲ့လိုတော့မကြိုးစားရဘူးလားကြိုးစားရပါလားအဲ့လိုကြိုးစားလို့ကိုယ်လည်းသိတဲ့အခါကျတော့မှဩဟုတ်ပါလားယုတ်တရားကလည်းဆက်ဆုပ်စရာကောင်းတာဒါကြောင့်ကိုတဏှာကလည်းသုံးမကြတာဒါကြောင့်ကိုမသိရဘူးလားသိရအဲ့ဒီတော့မှတကယ်ဒုက္ခသစ္စာစိတ်ကိုသိတယ်လို့ခေါ်တယ်ဒီလိုမလားအဲ့ဒါကြောင့်မလို့ဒုက္ခသစ္စာဆက်ဆုပ်စရာအတော့မကြတာအမှန်အဲ့ဒါကိုတခြားလို့ခေါ်တာလားဆင်းရဲခြင်းလို့ခေါ်တာလ
ား
ဆင်းရဲခြင်းအမှန်တရားဒီလိုပြောလိုက်တာနော်ဆင်းရဲခြင်းအမှန်တရားဘာပဲလို့သိအောင်တဲ့ဘာလို့ရမှာလဲလို့ပြီးတော့ဖြေဒုက္ခပြေဒုက္ခပိုင်ချာသိရမည်တရားတော့ဆက်ပြောလိုက်မပြောဘူးလားပြောတာဖြေဒုက္ခကိုလည်းပဲသိအောင်လုပ်ပါတဲ့ပြေဒုက္ခကိုလည်းပဲသိအောင်လုပ်ပါ။သာမန်သိရမှာလားပိုင်ပိုင်နဲ့နဲ့ပိုက်ချပြီးတော့သိရမှာလား။ပိုင်ပိုင်နဲ့နဲ့ပိုက်ချပြီးတော့သိအောင်ကြိုးစားပါတဲ့။အဲဒါတော့ကြိုးစားမယ်ဆိုရင်ဒုက္ခသစ္စာမသိရဘူးလားသိရမှာလား။ဒုက္ခသစ္စာကိုသိမယ်ဆိုရင်သမုဒယသစ္စာလို့လို့ကြွားပါလိမ့်မယ်။ဟုတ်တယ်မလား။သမုဒယသစ္စာဆိုတာတခြားလားပယ်ရမယ့်သစ္စာလား။ပယ်ရမယ့်သစ္စာဆိုတာသူ့ကိုသိကြပယ်နေရမှာလား။ဒုက္ခသစ္စာသိအောင်လုံရင်းနဲ့ပယ်သွားရမှာလား။ဒုက္ခသစ္စာသာသိအောင်လို့သမုဒယသစ္စာလို့လို့ပဲပြီးသားဖြစ်လိမ့်မယ်။ဟုတ်တယ်မလား။ဒေရဒသစ္စာသာတခြားလားမြတ်မပြောမယ့်သစ္စာလား။အဲ့ဒါကလည်းပဲဒုက္ခသစ္စာသာသိအောင်လို့ဒေရဒသစ္စာလို့လို့မြတ်မပြောပြီးသားဖြစ်လိမ့်မယ်။ဟုတ်တယ်မလား။မေဃသစ္စာသာတခြားလားပွားရမယ့်သစ္စာလား။အဲ့ဒါကလည်းဘယ်လိုလဲ။ဒုက္ခသစ္စာသာသိအောင်လို့မေဃသစ္စာဆိုတာအလုံးလုံးပွားပြီးသားဖြစ်လိမ့်မယ်။နော်။ဥပမာအပြည့်စီမီးထုံးတယ်လို့ပေါ့လေ။စီမီးထုံးတဲ့လောက်ကိုတခုလောက်လိုက်ပဲဆိုရင်အလေးရောင်လေးမပေါ်ဘူးလားပေါ်လာလားအမောင်လေးမပြောင်းဘူးလားပြောင်းသွားလားအထက်ထဲမှာရှိနေတဲ့ပစ္စည်းကလေးတွေကမြဝါးထင်နေမတွေ့မြင်ရဘူးလားတွေ့မြင်ရလားလောက်တဲ့လောက်ကဘာလို့တော့စီမီးထုံးတဲ့လောက်အဲ့ဒီလောက်တစ်ပြောင်းလောက်လိုက်တာနဲ့မီးလည်းတောက်လာတယ်အလေးရောင်လည်းဖြစ်လာတယ်အမောင်လေးပြောင်းသွားတယ်အထက်ထဲမှာရှိနေတဲ့ပစ္စည်းတွေလည်းမြင်ခွင့်ရသွားတယ်အကျိုးလေးမျိုးမကြည့်ဘူးလားဖြစ်သွားလားအဲ့တော့ပါပဲတဲ့ဘုန်းကြီးတို့ပရိသတ်တွေလောက်ရမယ်လောက်ကဒုက္ခသစ္စာသိအောင်လောက်ရမယ်လောက်တဲ့ဟုတ်တယ်မလားဘာသိအောင်လောက်ရမယ်လောက်ပါလေဒုက္ခသစ္စာကိုသာသိအောင်လောက်ပါနော်ဒုက္ခသစ္စာကိုသာသိအောင်လောက်ဒုက္ခသစ္စာသိအောင်လောက်တဲ့လောက်ကမေးထုံးတဲ့လောက်နဲ့တူတယ်နော်အလေးရောင်လေးရောက်လာတာကမေဃသစ္စာကိုပွားတာနဲ့တူတယ်အမောင်လေးပြသွားတာကသမုဒယသစ္စာပဲရတဲ့တူတယ်နော်အခါတမှာရှိနေတဲ့ပစ္စည်းတွေမြဝါးထင်နေတွေ့မြင်လိုက်ရတာကဒီရောဒသစ္စာဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်ရတာနဲ့တူတယ်ဟုတ်တယ်မလားအဲဒီတော့ဗာသစ္စာသိအောင်ရေလို့ရမှာလဲဒုက္ခသစ္စာသာသိအောင်လို့ဒုက္ခသစ္စာဆိုတာဘယ်လိုတွေလဲလို့မေးရင်ဖြစ်ဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားပိုင်းခြားသိရမည်တရားကတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးနော်ပဉ္စတရားမိတရားကဘယ်လိုတွေတော့ခန္ဓာ၅ပါးအခြေချုပ်လိုက်တော့ယုတ်တရားနဲ့နတ်တရားဒီလိုမလားအဲဒီတော့အခြေချုပ်လိုက်တော့ယုတ်တရားနဲ့နတ်တရားဆိုတော့ ပရမသောဘုန်းကြီးရောရဲ့သဘောလေးကိုရင်ပြောပြပါမယ်။ဒါကရုပ်လို့မှတ်လိုက်ပေါ့နော်။ဒါကတော့ဘယ်လိုတော့ဒါကတော့နံလို့ဒီလိုမှတ်လိုက်။ယောတိယနံတရားနဲ့မျိုးမိမိရောရဲ့တဏ္ဍာမှာမရှိဘူးလားရှိ
။မရှိ
ပါဘူးဗျာ။ယသဗျာတကေကရမေကြီးကပြောတယ်ဒုက္ခသစ္စာကိုသိကြပါလေဆိုရင်လောရမယ့်အပိုင်းမှာနှစ်ပိုင်းရှိတယ်တဲ့နော်။နံပါတ်၄ဘက်ကဣတိရူပံယောတိယနဲ့ပတ်သက်ရပေါ့လေနော်။ယောတိယနဲ့ပတ်သက်ရဣတိရူပံဟုတ်လားယုတ်တရားကလေးပါပဲလို့အရင်ဆုံးသိအောင်လုပ်လိုက်ပါဟုတ်တယ်မလားယုတ်တရားကလေးပါပဲလို့သိအောင်မလုပ်ရဘူးလားလုပ်ရပါလားအဲဒီလိုယုတ်တရားကလေးပါပဲလို့သိယုံတဲ့လည်းပဲဒုက္ခသစ္စာသိတယ်လို့ပြောနိုင်ပါမလားယုတ်တရားကလေးသိယုံတဲ့ဒုက္ခသစ္စာသိပြီလို့ပြောနိုင်ပါမလားမပြောနိုင်သေးဘူးနော်ဒီတော့ဒုက္ခသစ္စာသိပြီလို့ပြောနိုင်အောင်နောက်ထပ်တစ်ဆင့်တက်လိုက်ပါတဲ့ဣတိရူပတသမှုတိယောဣတိရူပတအထေကမောယုံတရားကလေးဖြစ်လာတာကိုလည်းပဲသိအောင်လုပ်ပါယုံတရားကလေးပြတ်သွားတာကိုလည်းပဲသိအောင်လုပ်ပါအနှစ်ပိုင်းလေတစ်ပိုင်းပရမဘိုက်ကဟောတာယုတ်ပဲလို့သိအောင်လုပ်သဘောတရားလေးတစ်ခုပေါ်လာတယ်အဲ့ဒီသဘောတရားလေးကယုတ်သဘောတရားလေးပါပဲလို့သိအောင်လုပ်နော်အဲ့ဒီတော့မသိဘူးဆိုရင်သဘောတရားလေးတွေတွေ့ပြီမဲလို့လည်းပဲယုံမှန်မှန်မှမသိရင်ဖြစ်ပါမလား အဲ့ဒီတော့ယုံတရားလို့လည်းသိအောင်အရင်မကြိုးစားရဘူးလားကြိုးစားရအဲ့လိုကျင်းသာပြတဲ့အခါကျတော့ဒုတိယလုံးရမယ်ဘက်ကဘာပိုက်တော့ယုံတရားကလေးဖြစ်လာတာကိုစောင့်ကြည့်ပြတ်သွားတာကိုညံတဲ့ကြည့်ဒီလိုမလားဖြစ်တာကိုလည်းမြင်အောင်ကြည့်ပြတ်တာကိုလည်းမြင်အောင်ကြည့်ဣတိရူပသသမှုတိယောဖြစ်တာကိုလည်းမြင်အောင်ကြည့်ရမယ်ဣတိရူပသအထေကမောပြတ်တာကိုလည်းမြင်အောင်ကြည့်ရမယ်ဖြစ်တာနဲ့ပြတ်တာနဲ့ပေါင်းတော့ဖြစ်ပြက်ပေါ့အဲ့ဒီပါဠိလေးကိုကြည့်ပြီးတော့ဘုရားဆရာတော်ဘုရားကြီးကဖြစ်ပြက်လို့ပြောတာတော့ဟုတ်တယ်မလားအကျိုးတရားပုံပေါ်လေးကဖြစ်ပြဖြစ်ပြလို့ပြောရင်သိမကြိုက်ချင်ဘူး။ဘုန်းကြီးတော်သတင်းကြားရတယ်နော်။ဖြစ်ပြဖြစ်ပြဆိုတော့ဘုန်းကြီးတော်ပရိသတ်တွေစဉ်းစားကြည့်လေ။အရင်ပဲပြောတာလားပါဠိတော်ကြည့်ပြောတာလား။ဣတိရူပတသမုဒိယောသမုဒိယောဆိုတာတခြားလားဖြစ်တာလား။ဣတိရူပတအထေကမောအထေကမောဆိုတာတခြားလားပြက်တာလား
။
ဖြစ်တာတဲ့ဖြစ်ပြမမြင်ခင်မှာယုံမှန်းသိအောင်လို့နံပါတ်၄ကနော်။နံပါတ်၄ကဘာသိအောင်လုပ်ရမှာလဲ
။
နံပါတ်၄ကဖြစ်ပြက်မြင်အောင်လို့ဒီလိုမလားနန္တရားနဲ့ပတ်သက်လို့လည်းဒီတိုင်းပဲမို့လားပရမသုတိယမှာကဘာသိအောင်လုပ်ရမှာလဲနန္တရားမှသိအောင်လို့ဒုတိယကနန္တရားရဲ့ဖြစ်တာပြက်တာကိုသိအောင်လို့ဘယ်နှစ်လုံးရပါလဲနှစ်ဆင့်တော့အဲဒီတော့နှစ်ဆင့်သိအောင်လုပ်ရမယ်လို့ဆိုတော့ပရမသုရောနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်ခေါင်းကြီးတို့ရုပ်ဆိုတာကဘာတရားလဲလို့မေးရင်သိဉုံမှာပြရတာရုပ်ပေါင်း28ပါမပြဘူးလားဗျာအဲ့ဒီ28ပါးရှိပြီမဲ့လို့လည်းပဲတဲ့28ပါးလုံးကိုမကြည့်ပါနဲ့တဲ့အဓိကကြည့်တဲ့ယုံကြည်လေးမျိုးကိုပဲကြည့်ပါတဲ့နော်အဓိကယုံကြည်လေးမျိုးကဘယ်လိုတွေတော့ပထဝီရဲ့အာဘောရဲ့တေဇောရဲ့ဝါယောရဲ့ဘယ်လိုမျိုးပါလဲ
4
မျိုးပေါ့လားပြန်ပြောပါဘယ်လိုတွေတော့ဘယ်လိုမျိုးပါလဲအဲ့ဒီတော့စာရေပေတွေမှာပထဝီကိုပထဝီဓာတ်လို့ဒီလိုခေါ်တယ်ဘလို့ခေါ်လဲအာဘောကိုလည်းအာဘောဓာတ်ဒီလိုမလားတေဇောကိုလည်းတေဇောဓာတ်ဝါယောကိုလည
်း
ဝါယောဓာတ်အဲဒီတော့ပထဝီဆိုတာကမြေကြီးတယ်ပထဝီဆိုတာကလည
်း
ပထဝီဓာတ်ဆိုတာကမြေကြီးရဲ့သဘောတယ်စဉ်းစားကြည့်နော်ပထဝီကဘာလို့ပထဝီဓာတ်ကမြေကြီးရဲ့သဘောပထဝီကမြေကြီးပထဝီဓာတ်ကတူရဲ့လားမတူပါဘူးเนาะပထဝီကိုကြည့်ပထဝီကိုကြည့်ဆိုရင်ပထဝီကြည့်ဆိုတော့ဘာသာကြည့်ရမြေကြီးကိုကြည့်ရမြေကြီးကြည့်ဝိပဿနာဖြစ်ပ
ါ
မြေကြီးကြည့်လို့ရှိရင်ဝိပဿနာတော့မပြေဘူးသမထတော့ဖြစ်တယ်ပထဝီကတိနံတဲ့เนาะမြေကြီးဆိုတဲ့ဟောဝိုင်းလေးကိုကြည့်ပြီးတော့ဇန်ရအောင်အထုတ်တာကိုဒါသမထလမ်းစဉ်လို့ခေါ်တယ်ဒီလိုဆိုတော့သမထလမ်းစဉ်ကမြေကြီးကိုကြည့်တာပေါ့ဘာကြည့်တာလဲဝိပဿနာလမ်းစဉ်ကတော့ဘာကြည့်ရမှာလဲမြေကြီးကြည့်ရမှာလားမဟုတ်ဘူးဘာကြည့်ရမှာလဲမြေကြီးရဲ့သဘောလေးကိုကြည့်သမထလမ်းစဉ်ကဘာကြည့်ရမှာလဲမြေကြီးကိုကြည့်မြေကြီးကြည့်ရင်ဇာရမယ်ဟုတ်တယ်မလားဝိပဿနာလမ်းစဉ်ကဘာကြည့်ရမှာလဲမြေကြီးရဲ့သဘောလေးကိုကြည့်မြေကြီးရဲ့သဘောကိုကြည့်ဝိပဿနာဖြစ်မယ်အာဘောတို့ဒီသောတို့ဝါယောတို့လည်းဒီတိုင်းပေါ့နော်အဲ့ဒါပထဝီဓာတ်ဆိုတဲ့မြေကြီးရဲ့သဘောလေးကဘာသဘောရှိတယ်လဲဆိုရင်တဲ့ပြောတဲ့သဘောတော့မာတဲ့သဘောတော့နော်တောင်းသဘောတဲသဘောနာသဘောကျင်းသဘောကဲ့သဘောခဲသဘောမရှိဘူးလားရှိတယ်။တရားရှိမှတဲ့အခါကျတော့တောင်းတာတဲတာတွေမပေါ်ဘူးလားပေါ် တကလေးနဲ့ဆိုင်ကြီးမာလာပြောတာမရှိဘူးလားရှိလားအဲ့ဒါဘလူရဲ့သဘောတော့မြေကြီးရဲ့သဘောဘလူရဲ့သဘောတော့ပါဠိလိုပြောလိုက်ပါပတဝီချက်ဟုတ်တယ်မလားအဲဒါလေးတင်တာကြိုက်တယ်ခဲတယ်ဒါလည်းဘလူရဲ့သဘောတော့ပတဝီချက်ကလေးပဲဘလူပါလေပတဝီချက်ကလေးဖောက်ပြနေတာမဟုတ်လားထိုင်နေရင်လည်းဒါလေးတင်တာကြိုက်တယ်ခဲတယ်အဲ့ဒါလေးပြန်ပေါ်လာပြီးဆိုဩော်ဒါပတဝီချက်ကလေးပဲဒါပတဝီချက်ကလေးပဲဒါမြေကြီးရဲ့သဘောလေးပဲဒီလိုသဘောထားရမယ်နော်ကျန်တော့တကကြတော့တဲ့မိမိရဲ့တဏှာမှာပူတဲ့သဘောလေးတွေအေးတဲ့သဘောလေးတွေမရှိဘူးလားရှိပါဘူး။ဒါကလေးနဲ့စမ်းကြည့်ခြေသလုံးလေးစမ်းကြည့်ပူခြင်းပူမဲ့ခြင်းအေးမဲ့နော်။ပူတဲ့သဘောအေးတဲ့သဘောတွေဘယ်လိုရသဘောတော့တေဇောရသဘော။ဘယ်လိုရသဘောပါလဲ။တေဇောသရာကမီးတေဇောသရာကမီးရဲ့သဘောနော်။မီးကြီးရမလားမီးရဲ့သဘောကြီးရမလ
ား
။မီးကြီးရင်ဘာရမလဲ။ဇာရမလား။ဘာရမလဲ။မီးရဲ့သဘောကိုကြီးမှာမဲ့ရပါဟုတ်တယ်မလားဘုန်းကြီးတို့ပြိဿတွေကဇာရကျင်တာလားမဲ့ရကျင်တာလားဒီတော့မီးကြီးရမလားမီးရသဘောကြီးရမီးရသဘောကဘာသဘောရှိတော့ဘုသဘောနဲ့ဤသဘောဘုသဘောဤသဘောလေးကိုကြည့်เนาะဩလေကလေးတိုက်တော့မေးဘူးလားအေးသွားလားကြောပင်ကလေးကအေးသွားတယ်ကြောပင်ကြီးရမလားအေးတဲ့သဘောလေးကြီးရ
တ
ယ်အေးတဲ့သဘောလေးကြီးเนาะနည်းနည်းလေးဒီကလေးဖွင့်လာတဲ့အခါကျတော့ခန္ဓာကိုယ်ကအိုက်ဆက်ဆက်မနေဘူးလားလေအသားတွေကနေပူလောင်တဲ့သဘောလေးတွေမပြေဘူးလားဖြစ်လားဖြစ်လာတဲ့အခါကျတော့ပူတဲ့သဘောလေးတွေဘလူရဲ့သဘောတော့တေသောရဲ့သဘောဒီလိုမလားကြောပင်ကပူတာလားတေသောကပူတာလား ကြောပင်ကြီးရမလားတေသောကြီးရမလ
ား
အေးတဲ့အခါကျတော့လည်းပဲကြောပင်ကအေးတာလားတေသောကအေးတာလ
ား
ကြောပင်ကြီးရမလားအေးတဲ့သဘောကြီးရမလ
ား
ပုံမှန်ကမတွေ့စေနဲ့ပုံမှန်ကကပညာပုံမှန်ကဘာလို့ကျိုးပေါင်းကခြေတဲ့ပုံမှန်ကြီးကဘာကြီးပါလဲခွင်တော်ပြိတ္တတွေကပညာကြီးရမလားပရမတ်ကြီးရမလားပရမတ်ကြီးရမှာသဘောတရားတွေ့မှပရမတ်ပေါ်မယ်သဘောတရားတွေ့မှပရမတ်ဆိုင်တယ်ဟုတ်တယ်မလားသဘောတရားမတွေ့လို့အပေါ်မှန်ကြီးတွေ့နေသေးရင်ပရမတ်ဆိုင်ပါမလားပုံမှန်ကြီးတွေ့နေသေးရင်ဘယ်ပေါ်မှတင်းနေတာလဲပညာပေါ်မှာတင်းနေတယ်ပညာပေါ်မှာတင်းနေရင်ဝိပဿနာဉာဏ်ဖြစ်ပါမလားဝိပဿနာဉာဏ်ဖြစ်ရှင်ပါလေဆိုရင်ပညာကိုဖောက်ခွဲပြီးတော့ပရမတ်မြင်အောင်ကြည်ဘာကိုဖောက်ခွဲပြီးတော့ပရမတ်မြင်အောင်ကြည်ရမှာလဲပညာကိုဖောက်ခွဲပြီးတော့ပရမတ်မြင်အောင်ကြည်ဒီလိုမလားအဲအာဘောရဲ့သဘောလေးကလည်းရိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဒီတိုင်းမလားဝါရောရဲ့သဘောကြတော့ဗာလေထောက်ခံတဲ့သဘောရွေးရှားတဲ့သဘောညီသက်တဲ့သဘောမရှိဘူးလားရှိလားအဲ့ဒါဘလူရဲ့သဘောတော့ဝါရောရဲ့သဘောဘလူရဲ့သဘောပါလေအဲ့ဒီတော့ဝါရောဓာတ်ကိုကြည့်မယ်ယောဂီပုဂ္ဂိုလ်တယောက်ဒီလေကိုကြည့်ရပါလားလေရဲ့သဘောကြည့်ရပါလ
ား
ဟောဤတော့ယသည်တရားရှိမှတ်တဲ့အခါကျတော့နာသီဘကလည်းဝင်လေထွက်လေကြည့်ဆိုတော့မကြည့်ဘူးလားကြည့်ပါတွေ့တော့လေတွေ့ပါဘောဟုတ်တယ်မလားလေတွေ့ရင်တမထာလားဝိပဿနာလားတမထာပဲဖြစ်မယ်ဝိပဿနာမဖြစ်ဘူးဟုတ်တယ်မလားဘာတွေ့မှဝိပဿနာဖြစ်မလဲလေရဲ့သဘောတွေ့မှဝိပဿနာဖြစ်မှာအဲဒီတော့ဝင်လေခက်လေကြည့်ဆိုပေမဲ့လေကြည့်ရမလားလေရဲ့သဘောကြည့်ရမလ
ား
လေရဲ့သဘောကြည့်ရမယ်နော်လေရဲ့သဘောလေးကတောထိုးပြီးတော့ဝင်သွားတတ်တဲ့သဘောတောထိုးပြီးတော့ထွက်လာတတ်တဲ့သဘောကြွေးတတ်တဲ့သဘောညှိတတ်တဲ့သဘောဒါလေရဲ့သဘောမလားအဲဒီလေရဲ့သဘောလေးတွေ့ပြီဆိုလို့ရှိရင်အဲဒီလေရဲ့သဘောလေးဟာအကောင်အထည်ရှိရလ
ား
ပုံမှန်ကရှိရလ
ား
တခြားလားသဘောတရားလေးလားအဲ့ဒီသဘောတရားလေးတွေ့မှာတဲ့ယုတ်တရားစစ်ကိုတွေ့တယ်လို့ခေါ်တယ်။နော်လေးစရာကပညာသဘောတရားလေးကပရမတ်လေးစရာက
ပည
ာပညာသဘောတရားလေးက
ပရမ
တ်ဒီလိုမလားတလိုင်းချင်းတလိုင်းချင်းနှားတဲ့အခါများဆိုလို့ရှိရင်ဒီချုပ်ယောဂီပုဂ္ဂိုလ်တွေကနော်ဖြစ်တတ်ပါတယ်လူတိုင်းတော့မဟုတ်ပါဘူး။ကြွတယ်လည်းချားတယ်ဆိုပြီးတော့ကြွနေတဲ့ခြေတော်ကြီးအာယုံမပြုတ်ဘူးလားပြုတ
်
ခြေတော်စရာကဘာတော့ပညာယုတ်ဘာယုတ်ပါလဲပညာယုတ်ကြီးကြည့်နေလို့ဝိပဿနာဖြစ်ပါမလားဘာယုတ်ကြီးမှဝိပဿနာဖြစ်ပါလဲပရမယုတ်ဆိုတော့ခြေတော်ကပရမယုတ်လားအရိရမရွှေရှားတဲ့သဘောလေးတွေကမှပရမယုတ်မလားခြေတော်ကပရမယုတ်ဟုတ်ပါမလားဘလူကမှပရမယုတ်တော့ရွှေရှားတဲ့သဘောလေးတွေကပရမယုတ်ဒီလိုမလားခြေတော်ကလေးအပေါ်ကိုမြောက်တယ်လားပြီးဆိုခြေတော်မြင်ရမလားရွှေရှားတဲ့သဘောလေးမြင်ရမလားဟောရွှေရှားတဲ့သဘောလေးရှိလို့ခြေတော်ကြီးမြောက်တယ်လားတာပေါ့အောက်ကတောတင်နေတဲ့သဘောအပေါ်ကဆွဲယူလိုက်တဲ့သဘောဒါတွေကဝါရောရဲ့သဘောတွေပေါ့လားအဲဒီသဘောကိုမြင်အောင်ကြည့်မှပရမတ်ဆိုင်တယ်နော် ချီတော်ကြီးမြေလေးဟိုနဲ့ဗရမဆိုင်ပါမလားအဲ့ဒါကြွားတယ်လာတယ်ချတယ်ဆိုတဲ့နေရာမှာချီတော်ကြီးမြေမှာလားရွေးရှားတဲ့သဘောညီတဲ့တဲ့သဘောတွေမြောင်ကြည့်ရမှာလားရွေးရှားတဲ့သဘောညီတဲ့သဘောတုံးထိုးတဲ့သဘောထောက်ကန်တဲ့သဘောဒီလိုမလားအဲ့ဒီသဘောတွေကမှဗရမအစစ်ရုပ်အစစ်ပါပဲတဲ့နော်အဲ့ဒီရုပ်တရားကလေးတွေကိုမြောင်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီရုပ်တရားကလေးတွေဟာမိမိညာတဲ့ကြည့်နေတဲ့ကာလမှာပဲဖြစ်တယ်ဖြစ်ပြီးတော့မဖြစ်တော့ဖြစ်ပြဘုရားပြတ်သွားလားဖြစ်ပြပါသစ္စာတော့ဒုက္ခသစ္စာဒီတော့တော့ဟောတဲ့သဘောတရားကလေးကယုံတရားပါပဲလို့ပရမသောသိအောင်မလုပ်ရဘူးလားလို့ရအဲ့ဒီသဘောတရားလေးကယုံတရားပါပဲလို့မှသိအောင်မလုပ်နိုင်ဘူးဆိုရင်ဖြစ်တာတော့သိပါမလ
ား
ပြတ်တာတော့သိပါမလ
ား
ပရမအစစ်သိမှဒုတိယအစစ်သိမှပရမအစစ်ကဘာလဲသိရမှာလဲညာတပရိညာနဲ့သိအောင်လို့ปรมาสิงห์ก็บ่าวติติรูปหอราก็ยอดยากะเลยอะกะพ่อนี่เปียวไปได้นี่เนาะหอดิตบอเลิกะปะทะวีหอดิตบอเลิกะอาปอฏะหอดิตบอเลิกะตีโสฏะหอดิตบอเลิกะวายอฏะบ่เปียวมุนาเปียวบ่จาจาได้ในคายะตบอบ่ปาวุนาปาวล่ะบ่าได้ตบอปาวต่อญาตะปริญญาเนี่ยตบอปาวบ่าได้ตบอปาวเนาะเอาล่ะญาตะปริญญาเนี่ยตบอปาวต่อจีนี่มิเลยอิติรูปหอรายอดยากะเลยบ่าเวသဘောပေါက်သွားတာမဟုတ်လားပရမတ္ထစ်မအောင်မြင်ဘူးလားအောင်မြင်သွားလားဖြစ်ပြမြင်ပြီလားမမြင်သေးရင်ဝိပဿနာဖြစ်ပြီလားဒုက္ခသစ္စာမြင်တယ်လို့ခေါ်နိုင်ပါမလားဒီလိုသာပြေရဏပရိညာနဲ့လုပ်ငန်းပွင့်မှာကိုယ်တိုင်စူးစမ်းပြီးတော့ကြည့်ရအောင်မယ်ကိုယ်ပိုင်သိတဲ့ကိုယ်တိုင်အသိဖြစ်အောင်စူးစမ်းရမယ်ဟုတ်တယ်မလားအဲဒီတော့စူးစမ်းလိုက်တဲ့အခါကျတော့ဟောခြေတော်ထဲမှာဝါယောဓာတ်ကလေးရှိတယ်လက်တွေဖောင်းမောင်းစမ်းကြည့်တဲ့အနေနဲ့ဟောဈေးညာကပ္ပဏလေးစီးပြကြည့်လိုက်ဟုတ်တယ်မလားဈေးရရှောင်းတဲ့အခါမှာတတိတိကတ်ကြည့်လိုက်တဲ့အခါတော့ရွေးရှားတဲ့သဘောလေးတွေမတွေ့ရဘူးလားညီတဲ့တဲ့သဘောလေးတွေမတွေ့ရဘူးလားအဲ့ဒါတတိရှားသဘောလားရောက်ရသဘောလားလက်ကလေးနှမ်းပြန်တော့လဲရွေးရှားတဲ့ရောက်လက်ကလေးချလိုက်ပြန်တော့လဲညီတဲ့တဲ့ရောက်ဒီလိုမလားမတဲ့ကလေးခြေဆောင်ရနေတဲ့အခါတော့တောင်းတဲ့သဘောတိမ့်တဲ့သဘောပူတဲ့သဘောထုံတဲ့သဘောကျင့်တဲ့သဘောမပေါ်ဘူးလားပေါ်လားအဲ့ဒါကလည်းတခြားရဖော်ပြမှုလားရောက်ရဖော်ပြမှုလားကိုယ်ရဲ့စမ်းမကြည့်ရသိပါမလား
သိပါ
တတိလေးကပ်ပြီးတော့ကြည့်တမာရီလေးနဲ့စိုက်ချာပညာလေးနဲ့ကြည့်ဒီလိုမလားအဲဒီတော့ဒီတော့ရောရဲ့သဘောလေးတွေမတွေ့ရဘူးလားတွေ့ရလားသူများပြောလို့သိရလားကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိရကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိတဲ့အခါကျတော့မှအော်ဒါယုတ်ကလေးဖြစ်နေတာပဲဒါယုတ်ကလေးပြတ်သွားတာပဲဆိုတော့ဖြစ်ပြမမြင်ဘူးလားမြင
်
ဖြစ်ပြမြင်ရင်ဗာမြင်တယ်လို့ခေါ်မယ်ဒုက္ခဒိသမြင်တယ်လို့ခေါ်တာပဲဒီလိုမလားဒုက္ခသစ္စာမြင်ပြီဆိုရင်ပရိညာနေလည်းပြောတော့ဘာပရိညာတော့စေတနာပရိညာဘာပရိညာပါလေစေတနာပရိညာဖြင့်ဝိပဿနာဉာဏ်ဖြစ်ပြီပေါ့ဝိပဿနာဉာဏ်ဖြစ်တဲ့အခါကျတော့တခြားမြင်လို့ဝိပဿနာဉာဏ်ဖြစ်တာလားဖြစ်ပြမြင်လို့ဝိပဿနာဖြစ်တာဖြစ်ပြကဘာသစ္စာတော့မြင်တဲ့ဉာဏ်ကဩဘက်ကသစ္စာလည်းလို့ပွားစရာလိုသေးလားအဲ့လိုမြင်နေတဲ့ကာလမှာပုဂ္ဂိုလ်တတ္တဝါလို့ယူတဲ့အယူတွေမစင်မလားဆင်သွားလားဒိဋ္ဌိကိတာတွေမစင်မလားဆင်သွားလားပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်မှမရှိတော့ဘူးဆိုရင်ဒီဘောမှာခင်နဲ့မင်းနဲ့တဏ္ဍာရာဂါကောပေါ်နိုင်ပါအောင်မလားတဏ္ဍာသေးတွေမသေးဘူးလားသေးလားတဏ္ဍာတွေသေးတယ်ဒေါသတွေသေးတယ်ဒိဋ္ဌိတွေသေးတယ်အမှန်ပြီးတော့အဝိဇ္ဇာတွေသေးတယ်ဘာသစ္စာတွေသေးတာတော့သမုဒိယသစ္စာသေးပါစေလို့သိကြရည်ရွယ်နေကြလို့သေးလားအမှန်ကောသာသိအောင်လို့သမုဒိယသစ္စာလို့လို့သိနေတယ်။ဟုတ်တယ်မလား။ဘေကသစ္စာလို့လို့ပွားပြီးတော့မပြေဘူးလားပြေလား။အဲဒီကြောင့်သမုဒိယသစ္စာလေးတွေသိတော့ယောဒုကသစ္စာကိုမငြိမ်းဘူးလားငြိမ်း။ငြိမ်းတာကဘာသစ္စာ။သစ္စာဘယ်နှပါးဆိုင်တော့။တခြားကြောင့်ဆိုင်တာလားအမှန်မြင်လို့ဆိုင်တာလား။အမှန်မြင်တာဒီတခြားမြင်တာလားသစ္စာမြင်တာလား။သစ္စာမြင်ပြီဆိုရင်မြတ်စွာဘုရားရဲ့တပီကောင်တာကောင်တပီကောင်မပယ်တဲ့မပိတာဘုရားပိတာဘုရားဘာသာဝင်ဖြစ်ရခြင်းမနဲ့ဘုရားနဲ့ဘုရားဘာသာဝင်စစ်စစ်မဖြစ်ဘုရားဖြစ
်
အဲဒါကြောင့်ဘုရားဘာသာဝင်စစ်စစ်ဖြစ်ခြင်းမရဲဆိုရင်သစ္စာသိတဲ့အသိဉာဏ်လေးတွေရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနာရီစီလို့တာရုပ်ပေါ်တော့ကြအောင်ဆို ए ဂျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသက်ဖွဲ့ပြည့်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်သောသာသနာ့ပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။